Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်များရွှေလန်းချမ်းမြေကြပါစေ VOA American Time မြန်မာပိုင်းအစီအစဉ်က2018ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.48တို့ကနေတိုက်ရိုက်ထောင်းလွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ပါလဲအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်မယ်ကျွန်တော်ဆက်မိုးပြပါခင်ဗျာခုနကခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ G20 ထိပ်သီးဆွေးနွေးပွဲမှာပြုလုပ်တဲ့ဆွေးနွေးမှုအတွင်းအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံမှာသိမ်းနဲ့ချီတဲ့လူအုပ်ကြီးတင်းငွေတွေကချီတဲ့ဆန္ဒပြခဲ့ကြပါတယ်ကုလသမဂ္ဂဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံတင်းငွေတွေကပိုလန်နိုင်ငံမှာစတင်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီနောက်ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးကမှဆိုရင်ခင်းနဲ့ညီတဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးဖွံ့ဖြိုးရေးစတဲ့ကျေပြန့်တဲ့မျိုးသားရေးစိတ်ဓာတ်ပြုပြင်ပြောင်းလဲထားကြဖို့လိုအပ်နေပြီဖြစ်တဲ့အကြောင်
းမျိုးပါတာသာသနာတဲ့မျိုးပါတာသာသနာဆိုတာဥစ္စာကဟိုအရင်တုန်းကဟိုအင်္ဂလိပ်ဆိုတာလက်ထက်ဟိုမှာရှေးဟောင်းကျွတ်တော့နာခုခေတ်တော့ဒီအမျိုးပါတာသာသနာဆိုတာခင်မင်းမီတော့ပါဘူးအဲ့လားအမျိုးဆိုတာဥစားပဲအမျိုးလေ
ပါတော့ဆိုတာ98နှစ်မြောက်အမျိုးသားနေ့မှာပြောကြားလိုက်တာဖြစ်ပါတယ်တင်းတော်တင်းဆက်တဲ့ခါမှာပြည့်စုံနားဆင်ရပါမယ်ဒါပြင်တင်းသားကြီးတိုင်းရေလုံငန်းဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့ VOE ရဲ့တွေ့ဆုံမင်းမြောက်ကအစီအစဉ်မြန်မာပြည်ကပေးစာဦးစီးစိုးအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးတော့မှာဖြစ်ပါတယ်ဥယျာဉ်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
G20 လို့ခေါ်တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲအပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံအကြတီးခြားပြုလုပ်တဲ့တွေ့ဆုံမှုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့သဘောတူညီချက်တစ်ခုရရှိခဲ့ကြပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လမ်းမှာပဲ Air Force 1သမ္မတလေယာဉ်ပေါ်မှာသမ္မတထရန့်ကသတင်းတောက်တွေကိုပြောကြတာမှာတရုတ်သမ္မတရှီနဲ့ညသာဆိုင်ပြုလုပ်တဲ့ဆွေးနွေးမှုကထွက်ပေါ်လာတဲ့ရလဟာအကောင်းဆုံးသဘောတူညီချက်ဖြစ်ကြောင်းအဲ့ဒီသဘောတူညီချက်ကနေစိုက်ပျိုးရေးစတဲ့လေယာဉ်လုပ်ငန်းစက်ပစ္စည်းရန်တရားကွန်ပျူတာတို့အပြင်ထွက်ကုန်ပစ္စည်းတိုင်းကိုကောက်မွန်တဲ့အကျိုးသက်ရောက်မှုဖြစ်စေမယ်လို့သမ္မတထရန့်ကပြောကြပါတယ
်တောက်ချန်နေ
And I think at some point we are going to end up doing something which is great for China and great for the United States.
တချင်ချင်းမှာတော့တရုတ်နိုင်ငံအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါကောင်းမွန်တဲ့အစီအစဉ်တွေကိုလုပ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်လို့သမ္မတထရန့်ကပြောသွားတာပါဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်ဆေးရခိုင်တို့ကောက်ခံထားတာကနေအခုဇန်နဝါရီလ1ရက်နေ့မှာထပ်တိုးမယ်လို့ပြောဆိုထားတဲ့25ရာခိုင်နှုန်းအထိတိုးပြီးမကောက်ဖို့လောလောဆယ်အမေရိကန်သမ္မတဘက်ကသဘောတူထားကြောင်းအမေရိကန်သမ္မတအင်ဂျီနီယာကြီးညာချက်မှာဖော်ပြပါတယ်တွင်းကုန်ခွန်တွေကိုသူ့ဘက်ကပြန်လဲရုပ်သိမ်းပေးမှာဖြစ်တယ်လို့တရုတ်ဘက်ကလည်းတွင်းကုန်ခွန်တွေကိုဖယ်ရှားပေးမယ်အကြောင်းနဲ့တရုတ်ဘက်ကအမေရိကန်ထုတ်ကုန်အများအပြားကိုလည်းဝယ်ယူမှာဖြစ်ကြောင်းအမေရိကန်ကိုအပြန်လမ်းမှာပဲသမ္မတထရန့်ကပြောပါတယ်။ဤပညာတွေလွှဲပြောင်းပေးဖို့ဖိအားပေးတာတွေညာနာပစ္စည်းမှုပိုင်ခွင့်ကာကွယ်ပေးရေးကုန်သွယ်ရေးအသားစီးတွေစိုက်ဘာထုတ်ဖောက်ဝင်ရောက်မှုနဲ့ခိုးယူမှုတွေဝန်ဆောင်မှုနဲ့စိုက်ပျိုးရေးကဏ္ဍတို့မှာလည်းလုံနည်းလုံဟန်နဲ့ပြောင်းလဲရေးစတာတွေကိုအလင်းအမြန်ဆွေးနွေးကြဖို့တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေသဘောတူခဲ့ကြတဲ့အကြောင်းအင်ဂျီရောကလည်းကြီးညာချက်ထုတ်ပြန်ပါတယ်။
နောက်ကျနေ့ကကွယ်လွန်သွားတဲ့အမေရိကန်နိုင်ငံရဲ့40တဆက်မြောက်သမ္မတ George H.W. Bush ကိုဂါရဝပြုနိုင်ဖို့အတွက်ကျွမ်းကျင်တဲ့သူ့ရဲ့ရုပ်အလောင်းကိုတနင်္လာနေ့ညနေကစားပြီးဗိုလ်တပူးနေအစောပိုင်းအထိ Washington DC ကလွှတ်တော်အဆောက်အုံဘိုးခမ်းမကြီးမှာဂုဏ်ပြုထားရှိမှာဖြစ်ပါတယ်။လွှတ်တော်မှာထားရှိတဲ့၃ရက်တာကာလအတွင်း Mr. Bush ရဲ့ရုပ်အလောင်းထားရှိတဲ့နေရာနာကိုဂုဏ်ကြီးရှိပုဂ္ဂိုလ်တွေနဲ့လူလူအနီးကပ်လာရောက်ပြီးဂါရဝပြုနိုင်အောင်အတွက်စီစဉ်ပေးထားမှာဖြစ်ပါတယ်။နှစ်အတော်ကြာနာမကျန်းဖြစ်နေတဲ့ Mr. Bush ဟာအသက်64နှစ်အရွယ်မှာသူ့စာတိ Texas ပြည်နယ်မှာပဲတောက်ကြံနေတာကွယ်လွန်သွားခဲ့တာပါ။1989ခုနှစ်ကနေ1993ခုနှစ်ထိသမ္မတတာဝန်ကိုထမ်းဆောင်ခဲ့တဲ့သမ္မတဟောင်း George H.W. Bush အတွက်နိုင်ငံတော်ဇာပနာကို Washington DC က National Cathedral ဖခင်ကျောင်းမှာဗုဒ္ဓဘူးနေမှာကျင်းပမှာဖြစ်ပြီးကျက်တဲ့ပရင်းနေမှာတော့သူ့ရဲ့သမရစာကြည့်တဲ့ရှိရာ Texas ပြည်နယ်မှာမြုပ်နှံတကြုံမှာဖြစ်ပါတယ်။ဒီစာပနအခမ်းအနားကိုလက်ရှိသမရ Donald Trump တက်ရောက်မှာဖြစ်ကြောင်းသမရအင်ဂျူကစနေနေ့မှာပဲကြေညာခဲ့ပါတယ်။သမရ George H.W. Bush ဟာအသက်ရှင်အောင်မြင်ပြီးလှပတဲ့ဘဝကိုဦးဆောင်ခဲ့သူဖြစ်ကြောင်းသမရထရန့်ကသူ့ Twitter ကနေဂုဏ်ပြုခဲ့ပါတယ်။သူ့ကိုတွေ့တဲ့အခါတိုင်းသူဟာဘဝကိုပျော်ရွှင်မှုအပြည့်နဲ့ဖြတ်သန်းပြီးမိသားစုအတွက်တကယ်ကိုဂုဏ်ယူတာတွေ့ရတယ်လို့သူဟာဘဝအစကနေအဆုံးထိကြီးမြတ်တဲ့အောင်မြင်မှုတွေနဲ့တကယ်ကိုအမကန်းပုံကိုတယောက်ဖြစ်တာမို့အားလုံးကသူ့ကိုဘရော့မှမမေ့ပဲသတိရနေကြမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်ကပြုလုပ်တဲ့မောင်းတူမဲ့ drone နဲ့တိုက်ခိုက်မှုအတွင်းအရေးပါတဲ့တာလီဘန်တပ်မှုတအုပ်သေဆုံးသွားတာကြောင့်ဒါဟာတာလီဘန်တို့အတွက်အမတန်အထိနာသွားစေတဲ့ဆုံးရှုံးမှုဖြစ်ပါလေ။ဟယ်မန်ခရိုင်အတွင်းကနော်ဇက်ဒေသမှာလို့ဖော်ကိုင်ပဲ၄ဦးနဲ့အတူစနေနေ့ကသေဆုံးသွားသူဟာမူလာအဗ်ဒူမနန်ဆိုသူဖြစ်ကြောင်းအာဖဂန်နဲ့တာလီဘန်အရာရှိတွေကတင်းငွေနေနေမှာအတိအပြုပြောဆိုပါတယ်။မနန်ဟာတာလီဘန်တို့ထိန်းချုပ်ထားတဲ့ဒါမှမဟုတ်ထိန်းချုပ်နိုင်ရေးအတွက်တိုက်ပွဲဝင်နေတဲ့အဲ့ဒီဒေသအတွင်းမှာအတိုက်ခံအစိုးရတပ်ဖွဲ့တရှိနေသူဖြစ်ကြောင်းနဲ့သူတေဆုံးမှုဟာသူတို့အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ကြောင်းတာလီဘန်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဟယ်မန်ခရိုင်ဟာအာဖဂန်နိုင်ငံအတွင်းမူရစ်ဆေးဝါးအများဆုံးထုတ်လုပ်တဲ့ဒေသဖြစ်ပြီးတာလီဘန်တို့အတွက်ရန်ပုံငွေရအောင်ဟယ်မန်အဲ့ဒီမူရစ်ဆေးရောင်းချတဲ့လုပ်ငန်းတွေကိုမနန်းကထိန်းချုပ်ထားတာပါ။အမေရိကန်တို့ကြောတော့နောက်ခံပေးထားတဲ့အာဖဂန်အစိုးရတပ်ဖွဲ့တွေလက်ထက်ကနေဟယ်မန်ခရိုင်ရဲ့65ရာခိုင်နှုန်းရအောင်လဲသူကဆွမ်းဆောင်ခဲ့တယ်လို့ဆိုပါတယ်
။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာတနင်္ဂနွေပြင်သစ်ဝန်ကြီးချုပ်နဲ့ပြည်ထောင်ဝန်ကြီးတို့နဲ့တနင်္ဂနွေနေ့မှာတွေ့ဆုံပြီးအရေးပေါ်အစည်းအဝေးတစ်ခုကိုကျင်းပခဲ့ပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာအပါအဝင်နိုင်ငံတော်မှသတင်းသုံးပတ်ဇက်တိုက်ဆန္ဒပြနေကြတဲ့ကိုရင်းကြီးအဝါဝတ်ဆန္ဒပြသူတွေကိုဘလုံးမျိုးအကောင်းဆုံးဂိုင်းတွေဖြည့်ရှင်မယ်ဆိုတာကိုဆွေးနွေးဖို့အတွက်အခုလိုအရေးပေါ်အစည်းအဝေးကျင်းပတာဖြစ်ပါတယ်။ပါရီမြို့မှာစနေနေ့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကပရင်းပေါက်တွေကိုရိုက်ခွဲပြီးစတိုးဆိုင်တွေကိုလူရဲခဲ့ကြတယ်လို့ Arc de Triomphe မုတ်ဦးကြီးကိုလည်းဆေးရင်နဲ့မှုတ်ခဲ့ကြတာကြောင့်အဓိကရုံးတင်ဖြစ်လာခဲ့ပြီးဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းပါရီမြို့မှာဖြစ်ပွားခဲ့တဲ့အဆိုးအဝါဆုံးလူမှုမငြိမ်သက်မှုတစ်ခုဖြစ်လာခဲ့တာပါလုံခြုံရေးရဲတပ်ဖွဲ့ဝင်တွေအတိုက်ခိုက်ခံရတာဆိုင်တွေအလူရဲခံရတာအဆောက်အုံတွေမိရှုပ်ခံရတာလမ်းသွားလမ်းလာတွေနဲ့တရင်တောက်တွေကိုချိမ့်ချောက်ခံရတာပါဝင် Arc de Triomphe ကိုဆင်းနဲ့မှုတ်သွားတာတွေဟာမှန်ကန်တဲ့လောက်ရတွေမဟုတ်ဘူးလို့သမရမေခရွန်ကပြောပါတယ်။စနေနေ့ကပါရီမှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ဝင်23ယောက်အပါအဝင်လူပေါင်း133ယောက်ဒဏ်ရာရခဲ့တာပါ။လူပေါင်း412ယောက်ကိုဖမ်းဆီးခဲ့တယ်လို့ပါရီရဲတပ်ဖွဲ့ကပြောပါတယ်။စနေနေ့ကပါရီမှာလူပေါင်း9500အပါအဝင်နိုင်ငံတဝန်းမှဆန္ဒပြခဲ့တဲ့သူပေါင်းက36000လောက်ရှိတယ်လို့ပြင်သစ်ဝန်ကြီးချုပ်ကပြောပါတယ်။ငင်းချမ်းစွာဆန္ဒပြတဲ့သူတွေကိုအစိုးရနဲ့ဆွေးနွေးဖို့အတွက်အစိုးရပြောခွင့်ရကတိုက်တွန်းလိုက်ပါတယ်။ပြင်သစ်နိုင်ငံတဝန်းမှဓာတ်ဆီအပါအဝင်အခွန်တွေတိုးမြင့်ကောက်ခံလာတာကိုမကျေနပ်တဲ့အတွက်ဆန္ဒပြပွဲတွေအခုလိုဖြစ်ပွားခဲ့တာဖြစ်ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9483ဘိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာဘိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဘိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
အမေရိကန်တန်ကတင်းလာနေမနေ့ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။အင်ဒိုနီးရှားနိုင်ငံကခရီးယန်ဂျကာတာအုပ်ချုပ်ရေးမှူးပြုတ်ကျသွားတဲ့နှစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့လူပေါင်းတသိန်းလောက်တင်းငွေတွေကချီတက်ဆန္ဒပြခဲ့ကြပါတယ်။လာမယ့်နှစ်မှာကျင်းပဖို့ရှိတဲ့သမရရွက်ောက်ပွဲမတိုင်ခင်သမရကိုယ်စားလှယ်လောင်းတွေကလူထုထောက်ခံမှုရရှိနိုင်ဖို့ကြိုးစားနေကြတဲ့အချိန်မှာပဲအခုလိုဆန္ဒပြနေကြတာဖြစ်ပါတယ်။ဂျကာတာအုပ်ချုပ်ရေးမှူးဘာဆူကီဂျဟာဂျာပူရနမ်ဟာရွက်ောက်ပွဲမှာရှုံးနေခဲ့တယ်လို့2016ခုနှစ်ကလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းဘာသာတရားကိုစော်ကားမှုနဲ့ထောင်နဲ့နှစ်ချမှအပြစ်ပေးခံခဲ့ရပါတယ်။သူကိုအဲဒီလိုတရားစွဲထောင်ချလိုက်တဲ့လောက်ရဟာမွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာတရားနဲ့ပတ်သက်လို့တိခံခွလွမှုညှော်နှဲလာတဲ့လက္ခဏာအဖြစ်ရှုမြင်ကြပါတယ်။ကမ္ဘာမှာမွတ်စလင်ဘာသာဝင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာကြားတွေအပေါ်တိုက်ခိုက်မှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်ဘာသာတရားမတူညီသူတွေအတူရှင်တွဲနေထိုင်တယ်ဆိုတဲ့ဂုဏ်သိက္ခာကလည်းတဖြည်းဖြည်းကျဆင်းလာနေပါတယ်။အင်ဒိုနီးရှားမှာလာမယ့် ဧပြီလမှာကျင်းပမယ်တမရရွက်ကောက်ပွဲမဲဆွယ်ပွဲတွေမှာစီးပွားရေးကိစ္စနဲ့အတူနိုင်ငံရေးရဘယ်ဘက်မှာရပ်တည်ရဲဆိုတာနဲ့ဘာသာကြားတွေပေါ်တီးခံမှုညှော်နယ်လာနေတဲ့ကိစ္စတွေဟာထိတ်တန့်ကပါဝင်နိုင်တယ်လို့လည်းလေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံတိုက်ခိုက်ခံဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာဟာဒီဇင်ဘာလ30မှာကျင်းပမယ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုတရားမဝင်ဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတင်းနေနေမှာပြောပါတယ်။ဝန်ကြီးချုပ်ဟောင်းဟာအာဂိလိုက်စားမှုနှစ်မှုတည်းထောင်လန်းကြခံနေရတာကြောင့်အခုလိုတရားမဝင်ဘူးလို့ပြောတာပါ။အကြမ်းသေးရင်ကနိုင်ငံတော်တရားရုံးကပြတ်ထန်းလိုက်တဲ့ဥပဒေအရထောင်လန်းနှစ်နှစ်ဒါမှမဟုတ်နှစ်နှစ်ထက်ပိုတဲ့ထောင်လန်းကြခံဘူးသူဝင်ရောက်ရှင်ပြိုင်ခွင့်မရှိဘူးလို့ရှေ့နေချုပ်ကပြောပါတယ်။ဝန်ကြီးချုပ်ခါလီဒါဟာပြီးခဲ့တဲ့ February လကစပြီးထောင်လန်းကြခံနေရတာဖြစ်ပါတယ်။အာဂိလိုက်စားမှုတစ်ခုတည်းထောင်လန်း10နှစ်နောက်တစ်ခုတည်း9နှစ်အကြပြပြသေးတာခံနေရတာပါ
ကဘာကြီးပူနေလာမှုဟာအဆိုးအဝါဆုံးအခြေအနေကိုရောက်ရှိနေကြောင်းပိုလန်နိုင်ငံမှာစတင်ကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံအစမှာကုလသမဂ္ဂရာသီဥတုဆိုင်ရာအကြီးအကဲပက်ထရီရှာအက်စပီနိုဆာကပြောကြားလိုက်ပါတယ်အခုနှစ်ဟာအပူဆုံးလေးနှစ်ထဲမှာတစ်နှစ်အပါအဝင်ဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေဟာအဆိုးအဝါဆုံးဖြစ်ကြောင်းဒီလက်ရှိဖြစ်ပေါ်မှုဟာရာသီဥတုပြောင်းလဲလာမှုအတွက်အများအလုံးကအများကြီးလှုပ်ဆောင်မှုလိုအပ်နေတယ်ဆိုတာကိုပြသနိုင်ခြင်းဖြစ်ကြောင်းMiss Espinosa ကပြောပါတယ်နှစ်ပေါင်း200နိုင်ငံပေါင်း200နိဗာကကိုယ်စားလှယ်တွေဟာ2015ခုနှစ်မှာရရှိခဲ့တဲ့တမိုင်းဝင် Paris The Bottom ရဲ့ကိုအကောင့်တွေပေါ်ရေးအတွက်ပိုလန်နိုင်ငံမှာတရင်နှစ်ပတ်ကြာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာတရင်တွေကိုကိုယ်စော်ဝင်းနိုင်တဲ့ဒုက္ခမျိုးသက်တူကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုရင်ဆုံးတရင်တော်တစ်ပုဒ်ကိုနားဆင်ကြပါမယ်ကိုလိုနီနယ်ချက်လက်အောက်ပညာရေးလွတ်လပ်ခွင့်အတွက်တက္ကသိုလ်ကျောင်းသူကျောင်းသားတွေစတင်တိုက်ပွဲဝင်ခဲ့တဲ့ဒဇောင်မုံလာပြည်ကျော်10ရက်နေ့ကိုအမျိုးသားအောင်ပွဲနေ့ဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပေမဲ့ဒီကနေ့ခေတ်မှာတော့တချို့အမျိုးသားရေးလှုံ့ဆော်သူတွေကအယူဆလွှဲမှားမှုတွေနဲ့သတ်မှတ်ကျင်းပနေတာတွေ့မြင်နေရတယ်ဆိုပြီးတော့မြမအရေးအခက်ခတ်သူတွေကပြောကြပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီဇင်ဘာလ2ရက်နေ့ကကြာရောက်တဲ့68နှစ်မြောက်အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်ဖြင့်ထုတ်ပြန်တဲ့သမ္မတဦးဝင်းမြင့်ရဲ့တဝန်လွှာမှာတော့တီတော်စုငြိမ်းချမ်းရေးနဲ့တိုင်းနာအလုံးညီညွတ်မျှတဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အမျိုးသားရေးစိတ်ဓာတ်နဲ့အရင်ခံပြီးစုပေါင်းအင်အားနဲ့ကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမနေ့ကထုတ်ပြန်တဲ့အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်ကြေညာချက်မှာလည်းတိုင်းသားလူမျိုးပေါင်းစုံရှိနေတဲ့မြန်မာနိုင်ငံမှာသဘောထားကြီးတဲ့နိုင်ငံရေးအမြင်အမျိုးသားရေးအမြင်နဲ့တိုင်းပြည်အကျိုးပြုတဲ့စစ်မှန်တဲ့အမျိုးသားရေးစိတ်ဓာတ်ရှိဖို့လိုအပ်နေကြောင်းဖော်ပြထားပါတယ်ရန်ကုန်မြို့ပါတီဌာနချုပ်မှတနင်္ဂနွေနေ့ကကျင်းပတဲ့အမျိုးသားအောင်ပွဲနေ့အခမ်းအနားမှာတော့ပါတီဗဟိုအလုံးမှုဆောင်ကော်မတီအတွေ့အမှုဦးမြတ်ဝင်းကညီညွတ်ရေးကိုအခြေခံတဲ့အမျိုးသားအောင်ပွဲစိတ်ဓာတ်နဲ့ရည်မှန်းချက်ပန်းနိုင်ရအောင်သွားဖို့အခုလိုမိကုံးမှတိုက်တွန်းသွားပါတယ
်။အမျိုးသားအောင်ပွဲနဲ့စိတ်ဓာတ်ကိုကျွန်တော်တို့ရှေ့ဆက်ပြီးတော့တိုက်ဆွဲမှာလို့နေတယ်။ကျွန်တော်တို့ကပန်းနိုင်မှုမရောက်သေးဘူး။ကျွန်တော်ပြောတဲ့ပန်းနိုင်မှုအားလုံးလည်းပေါ့ပေါ့ပန်းနိုင်ရောက်ဒီလိုစိတ်ဓာတ်မျိုးနဲ့ညီညွတ်တဲ့စိတ်ဓာတ်မျိုးနဲ့ဆက်လက်
တဖက်မှာလည်းတက်မတော်သားဟောင်းတွေနဲ့အမျိုးသားရေးအင်အားစုတွေစုပေါင်းပြီးအမျိုးသားအောင်ပွဲနေ့အခမ်းအနားကိုရန်ကုန်မြို့သူရဲကောင်းစစ်တီဒိတ်မှန်မှာတနင်္ဂနွေနေ့နက်ပိုင်းကကျင်းပခဲ့ပါတယ်။ဒီကနေ့ဖြစ်အမျိုးသားရေးလှုံ့ဆော်နေသူတွေကြွေးကြော်နေတဲ့အမျိုးဘာသာသာသနာအမြင်နဲ့တိုင်းပြည်ကာကွယ်ဖို့ဆိုတာမဖြစ်သင့်တော့ဘူးလို့မြင်သူကတော့အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မြန်မာစာပေပညာရှင်နမေကျော်ကပြဆရာမောင်စွမ်းဤဖြစ်ပါတယ်လူမျိုးဘာသာပေါင်းစုံစုဝေးနေထိုင်ပြီးလွတ်လပ်တဲ့ပြည်ထောင်စုနိုင်ငံတစ်နိုင်ငံအနေနဲ့ခင့်နဲ့အညီငြိမ်းချမ်းရေးဒီမိုကရေစီရေးဖွံ့ဖြိုးရေးစတဲ့ကျေပြန့်တဲ့အမျိုးသားရေးစိတ်ဓာတ်အဖြစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းကပြဆရာမောင်စွမ်းဤက VOE ကိုအခုလိုပြောပါတယ
်ရေနှုံးကတော့ဝန်တန်နုရရှိတာလို့ခေါ်တယ်တွေးရတာအမျိုးဘာသာသာသနာတဲ့အမျိုးဘာသာသာသနာဆိုတာဥစ္စာကဟိုအရင်တော့ကရောအင်္ဂလိပ်ဆိုတဲ့တဲ့ဟိုမှာရှေးဟောင်းကျွေးတော်နာခုခေတ်တော့ဒီအမျိုးဘာသာသာသနာဆိုတာအခင်မင်းမီတော့ပါဘူးဟဲ့လားအမျိုးဆိုတာဥစ္စာဘယ်အမျိုးလဲဘာသာဆိုတာကဗုဒ္ဓဘာသာဟိုအရင်တော့ကဆိုလို့တာလေသာသနာဆိုတယ်လေဗုဒ္ဓသာသနာကိုဆိုလို့တာလေအခုအဲ့တော့ဒီတိုင်းပြည်ဟာပြည်တော်စုနိုင်ငံဖြစ်နေပြီးတော့ဘာသာမျိုးစုံရှိနေပြီးဗုဒ္ဓဘာသာရှိတယ်ခရစ်ယာန်ရှိတယ်နတ်ကိုယ်ွယ်တဲ့လူလည်းရှိတယ်နော်အဲ့တော့ ဒီဒီခေတ်မှာအဲလိုအမျိုးဘာသာသာသနာဆိုတော့ဥစ္စာကမမီတော့ဘူးလေပြည်တော်စုစည်းလုံးရေးဖွံ့ဖြိုးရေးညီညွတ်ရေးငြိမ်းချမ်းရေးအဲ့ဒါမျိုးပဲကမီတော့တာပေါ့
လူငယ်တဲ့1920ခုနှစ်ကရန်ကုန်တက္ကသိုလ်ကျောင်းသား17ဦးခေါင်းဆောင်မှုနဲ့အမျိုးသားပညာရေးနဲ့ပတ်သက်တဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်နဲ့ကျောင်းသားတူအားလုံးရဲ့ဆန္ဒသဘောထားတွေကိုကန့်သက်ချုပ်ချယ်တဲ့ဗြိတိသျှကိုလိုနီကျွန်းပညာရေးအပါအဝင်ရန်ကုန်တက္ကသိုလ်အဥပဒေကျမ်းကိုစန့်ကျင်ရေးတပိတ်တိုက်ပွဲကြီးမှာပြည်သူအများညီညွတ်စွာပါဝင်ခဲ့တယ်လို့ဗြိတိသျှအစိုးရကလိုက်လျောခဲ့ရတဲ့အတွက်လွတ်လပ်ရေးသမိုင်းမှာပထမဆုံးအောင်ပွဲအဖြစ်မှတ်တမ်းတင်ခံခဲ့ရတာဖြစ်ပါတယ်။ဒါကြောင့်ကျောင်းသားတပိတ်စတင်ခဲ့တဲ့1920ပြည့်နှစ်တစောင်းမုံလားပြည့်ကျော်10ရည်နှစ်ကိုဂုဏ်ပြုတဲ့အနေနဲ့အမျိုးသားအောင်ပွဲနေ့အဖြစ်နှစ်စဉ်ဂုဏ်ပြုပွဲအခမ်းအနားတွေကိုကျင်းပလာခဲ့တာဖြစ်ပါတယ်ရှင
်။ Rochester မနက်ကမှမိမိယုံကြည်ရာဘာသာသာနာကိုလူလတ်စွာယူဆကိုးကွယ်ခွင့်ရှိရစွာကိုလက်ရှိပွဲစည်းပုံခြေခံဥပဒေအခန်း1ပုံမှန်34မှာပြသပေးထားပါတယ်။ချွင်းကြအဖြစ်ငြိမ်ဝဲပြပြရေးပြည်သူ့ကိုယ်ကျင့်တရားနဲ့ပြည်သူ့ကျမ်းမာရေးဖွဲ့စည်းပုံပါပြသချက်တွေကိုမဆန့်ကျင်ရင်းဆိုပြီးတော့စကပိုက်တော်ခံထားပါတယ်။လက်ရှိနိုင်ငံမှာဒီပြသချက်တွေနဲ့အညီဘာသာရေးလူလတ်ခွင့်တကယ်ပဲရှိရလား။ဘာသာကိုးကွယ်ယုံကြည်ခွင့်အညီမျှရစီရမယ်ဆိုတဲ့အာမတ်ခံချက်အတိုင်းပဲအုပ်ချုပ်မှုပိုင်းကရောဘာသာရေးလူလတ်ခွင့်အပေါ်မှာအကာအကွယ်ပေးရလားစာဖြစ်လာမယ့်အင်္ဂါနေ့ဒဲလီလိုက်စီစဉ်မှာတုံ့သက်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတို့ရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်တို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဘုရားအင်္ဂါညတဲ့ဒီလန်စီစင်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလို့ချင်း VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုဆက်လက်တင်ဆက်ပြီးမှာကတော့အပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာရေးဆွေးနွေးကမ်းဖြစ်ပါတယ်တင်းနာရီတိုင်းရေလုံငန်းဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ဗိတ်မဲဆန္ဒနဲ့အမှတ်2ရဲ့ကျွတ်တော်ကိုယ်စားလှယ်ဒေါ်ကြီးချိုVOA ဝိုင်းတော်သားကိုဇော်ဝင်းလည်းကဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
။ဒီကပူကြတာကံကံရံတစ်ချောင်းကုန်တွေအတွက်တော်တော်အလုပ်ဖြစ်နိုင်တဲ့နေရာအခြေကြီးအခြေကြီးရှိတာ哦ဆိုတော့အဲ့လိုမျိုးဒီပိတ်မြုပ်ဖူးမျိုးရင်းနဲ့ပတ်သက်တဲ့ကဏ္ဍတွေမှာရောလွတ်တော်မှာဝင်ပြီးတော့ဆွေးနွေးပေးရတာဒါမှမဟုတ်ကိုကအဆိုပြုထားတာတွေရောအလုပ်တာတွေရှိပါလား
ဒီဘိကျောစုကကျောတွေစုပြီးနေတာဖြစ်တဲ့ပြင်ဘိမျိုးကလည်းဒီကျောလေးတွေအပွေးကောက်ဒီကျောမျိုးထဲဝင်နေတဲ့ချောင်းလေးတွေလည်းရှိတဲ့အတွဲဒီရေလုံငန်းငါတန်ဇာတာတွေပေါ်များတာဖြစ်တဲ့အတွဲပေါ်များတယ်ဆိုပေမဲ့လည်းအခုတော့နည်းနည်းထိမ့်သိမ့်ဖို့လည်းပြင်နေရပြီပေါ့အဲ့လိုဖြစ်တဲ့အတွဲကြောင့်မို့လို့ဒီကျောစုမျိုးနယ်ကမဲဆန္ဒနယ်ကလော့တော့ကိုစလဲတွေကတော့ရေလုံငန်းနဲ့ပတ်သက်တာကိုအရင်တော့ဆိုနေဟိုပါဘောလော့တော့တိုင်းမှာမိဘတွေနေကြတယ်။ဒီမှာကတော့ဒီဖဖြိုးရေးနဲ့စီးပွားရေးကိုပို့ပြီးအာတန်တာလည်းဖြစ်တဲ့အတွင်းဒီမှာကတော့ဒီဖဖြိုးရေးအတွက်ကိုမိဘတွေနေတာများတယ
်။ဟုတ်ကဲ့ဒီငါးလုံငန်းပေါ့နော်ကျွန်တော်ပထမငါးလုံငန်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဟိုကျွန်တော်ကြားရတာဟိုဟိုဒွိချိုးကပို့သိမှာပေါ့လွတ်တော်ဒီဒီဘိတ်ဒေတာကံဆိုတော့ပို့ပြီးတော့သိတာပေါ့ဟိုငားတိုင်းဖွင့်ရေးကိစ္စနဲ့ပတ်သက်ပြီးမတင်မကြလွတ်တော်မှာမတင်မကြဖြစ်နေတဲ့ကိစ္စတွေရှိတယ်ပေါ့ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အတွက်လဲဟိုကော့တောင်းဘက်မှာသွားပြီးတော့ငားတွေကိုသွားရောင်းကြတယ်ဆိုတာမျိုးရောင်းတယ်ဆိုလို့ရှင်လဲဟိုဘက်တစ်ဖက်နိုင်ငံမှာရနောင်းဘက်မှာလေလံပြရတယ်ဆိုတာဟာမျိုးတော့အမျိုးမျိုးပေါ့နော်ကိုယ်နိုင်ငံကဟိုနိုင်ငံတော်အခွန်ကောက်ရပြင်းရစားနဲ့မရပဲဖြစ်နေတဲ့အပေါ်မှာအားမလို့အားမရဖြစ်ပြီးကုန်တယ်တွေဘက်ကပြောကြတာမျိုးနောက်ဒေသခံတွေဘက်ကပြောကြတာမျိုးတွေကြားရတယ်။နောက်ဆိုတော့ပြောသလိုပဲဟိုဘက်မှာလုံနေကြတဲ့အလုပ်သမားတွေဆိုတော့ဗမာနိုင်ငံသားတွေပဲဖြစ်နေပြန်ရောဆိုတော့နှစ်ခါနာသလိုဖြစ်နေတာပေါ့နော်ကျွန်တော်တို့တိုင်းပြည်ဘက်ကပြန်ချင်းဆိုတော့ဒီဂျိုင်းနေဖွင့်မှုကိစ္စဒီလေလံပြစ်ဖို့အတွက်နေရာတွေသက်သက်မမထားဖို့ကိုနိုင်ငံထဲမှာလုပ်ဖို့အတွက်ကပါတယ်ကဲကဲရင်းများရှိနေတာလေ
အဲဒီဗိမာဆိုလို့ရှိရင်တော့ငါလေလံလုံးမဲ့အဖွဲကနှစ်ဖွဲရှိနေတာပေါ့နော်ငါလေလံဈေးဦးငါဈေးဦးပေါ့အရင်တော့ရှိခဲ့တဲ့ငါလေလံကိုလည်းဒီ ဟိုပြန်ပြီးတော့လက်ပတ်နိုင်အောင်ကြိုးစားနေတဲ့လူရှိသလိုငါလေးလန်စီနောက်ထပ်လှုပ်ဖို့လည်းရှိနေတယ်ဆိုတော့ကျမတို့လည်းဟိုသူတို့လည်းအပြိုင်ဆိုင်တော့ကြိုးစားနေကြပါတယ်ရှင်တချို့အကြောင်းအရာတွေလည်းလိုအပ်တာလေးတွေတော့ဟိုသူတို့ဆင်းလုံနေကြတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်သူတမဒလာတော့ကလည်းဒီဈေးကိုကြည့်တယ်နောက်ပြီးတော့လော့တော်ရဲ့ဒီမွေးမြူရေးစိုက်ပျိုးရေးမွေးမြူရေးရေလုံငန်းကော်မတီကနေပြီးတော့လည်းပဲအာဦးအောင်ကြည်ညော့ပြည်ထောင်စုလော့တော်ဟိုဒီလော့တော်ကိုလည်းဦးအောင်ကြည်ညော့ဦးစည်းတဲ့အဖွဲ့ကလည်းလာကြည့်သွားပေးတယ်နှစ်ခုစလုံးကိုဆိုတော့လူအပ်တာလေးတွေတော့သူတို့လုံနေတယ်လို့လုံနေပါလိမ့်လုံနေစူးစမ်းနေကြတယ်လို့ပဲထင်ပါတယ်အဲ့ဒါတစ်ချိန်ကြာရင်တော့ငါးစီးကတော့ဖြစ်လာမှာပါကျွန်မအနေနဲ့ကတော့ပတ်တောင်းမှလုံလေဟိုပြဿနာတော့မရှိဘူးဒီကျွန်မတို့ကဒီကံယူတန်းတစ်ချောက်လုံးကကြောပေါင်း800ကျော်ရှိပြီးတော့ဒီတစ်ချောက်လုံးရေလုံငန်းကလုံနိုင်တယ်ဖြစ်တဲ့အတွက်ဒီတစ်ချောက်လုံးမှာငါးစီးတွေရှိနေတဲ့ဟာကတော့ကျွန်မတို့အတွက်ဟိုအသာချေလဲဖြစ်လာနိုင်တယ်နောက်ပြီးတော့ကျွန်မတို့စီကကျိုးတွေရှိနေတဲ့အတွက်ဒီငါးတွေကဒီကျိုးကိုမိခိုပြီးတော့အင်မတန်ပေါက်ဖွာတဲ့အတွက်တစ်ဖက်ကတစ်ဖက်နိုင်ငံအရင်တော့ဒေဒီနဲ့ဝင်ဆွဲတာတွေနောက်ပြီးတော့ကျွန်မတို့စီကဆွဲလို့ရသမျှကိုလည်းဟိုတချို့ဟာထိုင်းဘေးကိုပဲသွားရအောင်ရတဲ့ဟာတွေဖြစ်နေတော့ကျွန်မတို့ကရသေးတလောက်မရဘူးပေါ့နော
်တခြားကဏ္ဍတွေစက်တာတွေဆိုတော့ပလဲတွေပါလို့ရှိတယ်ပေါ့နော်တခြားဟာတွေရောလောက်တာရှိသလားဥပမာကျွန်တော်သိချင်တာအခုမကြသေးခင်ကမှတော့နေနေသုံးနေတွေ့မှာဒီကဘာလက်ခီးသွားလုံငန်းပါညာခီးသွားလုံငန်းနေနေလေးဖွံ့ဖြိုးလာတာရှိတယ်ဆိုတော့ဒီမှာရှိတဲ့စီပွားရေးလုံငန်းရှင်တွေထုံးတာလည်းသူတို့ကပတ်စံလူများများလာသူတို့ပတ်စံပို့ရတယ်ဆိုသူတို့ကဖွံ့ဖြိုးစီခြင်းတယ်ဆိုတော့အတံမျိုးပြောကြတာရှိတာပေါ့နော်ဒါပေမဲ့တစ်ဖက်မှာသဘောပေါက်ခြင်းထိခိုက်မှာတို့ဒီတဘာဝတိုင်းရှိနေတဲ့ကျွန်းတွေကိုကျွန်တော်တို့လူတွေသွားပြီးလုပ်လို့ရှိရင်ဒီမှာအိမ်မှာနေတဲ့ပြိဿာတွေလည်းသူတို့ပျက်စီးသူတို့ရဲ့ဘဝတွေပျက်စီးမှာပါညာတွေလည်းရှိတော့တဘာပေါင်းချင်းသင်းသင်းကာကွယ်ရေးအတွက်ချူတောင်းကခြင်းလည်းအဲ့ဒါမကောင်းဘူးဆိုတဲ့ဟာမျိုးမြင်ကြတာ哦ဆိုတော့အနောက်တစ်ဖက်အကျိုးရှိအောင်လုပ်နိုင်တဲ့နည်းလမ်းတွေပါတယ်ဗျာရှာလို့ရနိုင်မလား
ဟုတ်ကဲ့ဒီ energy ဆိုရတက်လာပြီးတဲ့နောက်ပိုင်းကျွန်တော်တို့တွေအားလုံးကပထမဆုံးစဉ်းစားမိတာခီးသွွားလုပ်ငန်းပေါ့နော်ခီးသွွားလုပ်ငန်းကိုစဉ်းစားမိတာကျမတို့မှာဟိုမထီးသွေးရသေးတဲ့ကြောတွေအများကြီးရှိတယ်။ဟိုအရင်အစိုးရလက်ထက်ကတည်းကလည်းဒီကြောတွေကိုလုပ်ဖို့ကတာဆူနေကြပြီးသားရှိတယ်ဆိုတော့ကျမတို့တော့အများကြီးမျှော်လင့်ခဲ့တယ်။ဒါပေမဲ့ဒီခီးသွွားလုပ်ငန်းလုပ်နေတဲ့လုပ်ဖို့ဒီဘက်မှာကြောတွေရှိသလိုတစ်ဖက်ကလည်းဒီမြမပင်လယ်ကပလဲမွေးမြူရေးလုပ်ဖို့တော်တော်ကောင်းတယ်လို့ဆိုပြီးတော့ဟိုဒီပလဲမွေးမြူရေးလုပ်ငန်းတွေကလည်းအရင်အစိုးရလက်ထက်ကတည်းကချလာခဲ့တယ်ကုမ္ပဏီတွေကြနေပြီဖြစ်တဲ့ကုမ္ပဏီတွေလည်းရှိတယ်ပေါ့အဲ့ဒီခီးသွွားလုပ်ငန်းကကြတော့ကျွဲကူးရေးပါဆိုလို့ဒီဒေသခံပြည်သူတွေကအကုန်လုံးစားတောက်တာတဲပူတာခီးဒီ
အလုပ်ကံတွေအများကြီးခံနေရတယ်ပေါ့
အများကြီးဖြစ်လာနိုင်တယ်ဒေသထွက်ပစ္စည်းတွေလည
်း
ရောင်းနိုင်တယ်အခုဆိုရင်ဒေသထုတ်တဲ့ငချောက်တို့ငပီတို့ပဇောချောက်တို့ကိုပို့ပြီးတော့အစင်းမြင့်အောင်လဲထုတ်ပို့လာကြပြီအဲ့လိုမျိုးအခြေအနေမျိုးမှာဆိုတော့ခီးသွွားလုပ်ငန်းကလည်းဖြစ်နေတယ်ပေါ့ကျွန်တော်ကအဲဒါမဲ့ဟိုနှစ်ခုစလုံးဆိုရင်ဘောဆိုတော့နှစ်ခုစလုံးလုံနိုင်ရတော့ဒါကျမတို့ပူပြီးတော့အကျိုးရှိတယ
်ရှိတာအတွက်အကျိုးရှိတာပေါ့
အဲ့တော့ဒီဘိတ်ကနေပြီးတော့ဒီကောတောင်းကိုသွားတဲ့နေရာတွေဒီကောတောင်းဘေးမှာလည်းကြိုးတွေတော်တော်လာတယ်ဒီဘိတ်နဲ့ကောတောင်းနဲ့ကြားနေရာတွေမှာလည်းကြိုးတွေကတော်တော်လာတယ်ဥပမာကျမတို့မှာစမတ်ကြိုးတို့ဟိုဒီလေကြိုးတို့တော်တော်ရေလာတဲ့ဓာတ်တွေရှိတယ်သူတို့အဲနောက်ပြီးတော့ဒီဒုံညောင်ပိုင်းဆိုတဲ့ကြိုးတနေရာမှာလည်းဒီဟိုဆလုံးလူမျိုးတွေလည်းရှိတယ်၊ကရင်လူမျိုးလည်းရှိတယ်၊ဗမာလူမျိုးလည်းရှိတယ်ပေါ့နော်
။ဟိုဖြတ်တန်းလာတဲ့ကာလတစ်ချောင်းမှာတန်းဒီတာကြီးလွတ်တော်အတွင်းမှာကိုလှုပ်ချင်ခဲ့ပြီးတော့မလှုပ်နိုင်ခဲ့တာဒါမှမဟုတ်လည်းဟိုကိုကအောင်အောင်မြင်မြင်လှုပ်နိုင်ခဲ့တာတော့လွတ်တော်ထဲမှာကိုဒေတာအတွက်ကိုပြည်နဲ့ကိုတန်းဒီတာကြီးအတွက်ပေါ့နော်။ဆိုတော့ဟို pro ဟိုကောင်းတာမကောင်းတာလေးတွေဘာတွေများဟိုမမတတာရှိခဲ့တယ်လဲဆိုတော့ပြောလို့ရလား
။ဟုတ်ကျမတို့လည်းအခုလက်ရှိကျမတို့စောင့်ကြည့်နေတဲ့တီးသူတွေမိသူအများကြီးလုံးမဲ့ဟဲ့ငါတို့လုံးလို့ဆိုပြီးတော့ဒီလိုကြီးတော့လုံလိုက်မဲ့ဆိုပြီးလာကြတာပါပဲရှင်။ဒါပေမဲ့ကျမတို့ဆက်ဆက်တွေ့ချင်းမှာဟိုအရက်သားဆိုးရွားကိုဝထမ်းနေရမမြင်ဘူးလေ။ဟိုတစ်ချိန်လုံးကတော့ဒါအရက်သားတွေကိုအရက်သားဆိုးရွားတွေလာတော့ဝထမ်းတွေအနေနဲ့ကျမတို့အပေါ်မှာလက်ခံဖို့ဆိုတဲ့ဟာကကျမတို့နည်းနည်းကြိုးစားရတယ်။သူတို့ကလည်းဟိုတစ်ချိန်လုံးသူတို့အမိတ်ပေးတဲ့လူတွေရဲ့လက်အောက်မှာနေခဲ့တာဆိုတော့လေကျမတို့ဒီအရက်သားတွေတစ်ချိန်လုံးကတော့သူတို့ကိုကျမတို့နည်းနည်းဟိုမကြိုက်ရင်မကြိုက်တလို့နည်းနည်းပြောလို့ရတဲ့လူတွေမျိုးကသူတို့ရဲ့ကိုဟိုအုပ်ချုပ်ဖို့လာကြတဲ့ဆိုတော့ဟုတ်အရင်ကလန်တာမျိုးမဟုတ်တာတောင်ကျမတို့စူးစမ်းကြရပါတယ်စူးစမ်းကြရတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ကျမတို့ဒီကိုယ်စလဲတွေကျမအပါဝင်ပေါ့နော်သူတို့တွေလည်းနားလဲသွားဟိုသူတို့တွေလည်းကျမတို့တကယ်လုံးနေတယ်ဆိုတာကျမတို့ကတကယ်စေတနာနဲ့လုံးနေတယ်ဆိုတာလည်းမြင်ရအောင် တကယ်လည်းလုံနေကြတယ်ဆိုတာလေးလည်းသူတို့ညင်လာတဲ့အခါကျမတို့နဲ့သူတို့နဲ့ဆက်ဆံရတာပို့ပြီးတော့ကောင်းမွန်လာတယ်ဟိုပို့ပြီးတော့ကောင်းမွန်လာတယ်ပေါ့နော်ဒါကတော့ဟိုအခက်အခဲလေးတွေကိုတော့ကျော်လွှားလာတယ်ကျမထင်တယ်အခုတော်တော်လေးပြည့်လေတယ်ကျမတို့ဝတ်ထမ်းတွေနဲ့ကျမတို့နဲ့ဝတ်ထမ်းတွေဆိုတာဒီဌာနဆိုင်ရာတွေနဲ့ပေါ့ဟိုကျမတို့ဟိုဆက်ဆံရေးတွေလည်းပို့ကောင်းလာတယ်ပို့ပြီးတော့လည်းပြည့်လေလာတယ်ပေါ့ဒါကတပိုင်းနောက်တစ်ခုကကျမတို့ကအများကြီးကောင်းဖို့ဆိုပြီးချက်ချင်းတော့မျောလဲကြတယ်။ဟိုပထမတနေ့နေ့ကျမထင်တယ်တနေ့လောက်မှတော်တော်စိတ်ပြင်းနေကြပြီ။ဟိုတိတ်ပြီးတော့မဖြစ်လာသေးဘူးဒါဟိုအကောင့်ထဲကတိတ်မပေါ်သေးဘူးလေ။အခုလောက်ဆိုရင်တော့ဒါနည်းနည်းဝတ်ကျင်လည်းရှိပြီဆိုတော့အခုဒီရန်ကုန်ဘိတ်ကားလန်တခြားကိုလာခဲ့တာတော့တွေ့မှာပေါ့။လမ်းတွေကိုကျမတို့ဒီသေသေးချာချာလုံနိုင်ခဲ့တယ်ပေါ့။အဲဝေးချုပ်နေနဲ့လည်းဒီလမ်းဘိုင်းကိုတော်တော်လေး view ဆိုင်တယ်။ဘာလို့လဲဆိုတော့ကျမတို့ကကျောမြို့လေးဖြစ်တဲ့အတွေ့အကြုံဒီလမ်းမဆက်သွယ်ရေးမကောင်းခဲ့တဲ့အတွေ့ကျွန်မတို့ကဒီမားနဲ့အဆက်အသွယ်လုပ်ဖို့ဟာခက်ခဲတယ်ကျွန်မတို့လင်းရင်ကိုအောက်ပူပြီးသွားရတယ်ဆက်လေတွေကိုအောက်ပူပြီးတော့သွားရတယ်ပေါ့ဒီချိန်လောက်ကအခုဆိုလို့ရှိရင်လွယ်လွယ်ကူကူညာတွင်းချင်းမကိုဒီဟိုခီးထွက်ချင်းရင်ထွက်မယ်တရစ်လောက်အချိန်ယူရတော့ဒါရန်ကုန်မြို့လည်းတန်းပြီးတော့သွားနိုင်တဲ့အချိန်နေဖြစ်တယ်ဒီကနေပြီးတော့ကောတောင်းကိုပဲသွားသွားဒဝဲကိုပဲသွားသွားရန်ကုန်လွယ်ရန်ကုန်ပဲသွားသွားလွယ်လွယ်ကူသွားနိုင်တယ်ဆိုတော့ဒါကလည်းကျမတို့ဒီဟိုကုန်စီခုစီးဆင်းတာပဲဖြစ်ဖြစ်လူမှုရေးအရာသွားလာတာပဲဖြစ်ဖြစ်ခီးသွားလုပ်ငန်းအတွက်ပဲဖြစ်ဖြစ်တော်တော်အဆင်ပြေနေပြီလို့တော်တော်အဆင်ပြေလာတယ်လို့တော့ကျမမြင်တယ်နောက်တစ်ခုကစိုးရအနေနဲ့လဲစီးပွားရေးကိုဖော်ဖြိုးလာအောင်တော်လေးအားစိုက်ပြီးတော့စူးစမ်းတဲ့အခါမှာအခုနိုင်ငံခြားရင်းနှီးမြှုပ်နှံမှုမဝင်ခင်မှာပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကိုသူတို့ဒီချနိုင်အောင်လို့စူးစမ်းတဲ့အခါမှာပြည်သူလူထုကလည်းတစ်ချိန်လုံးဒီခရိုနီဆိုတဲ့ဝဟာရနဲ့သူတို့ဟိုအမြင်မကြည်တာတွေရှိခဲ့တော့ဒီပြည်သူဘက်ကတုံ့ပြန်မှုတွေကလည်းရှိတယ်။ဒါပေမဲ့လည်းကျွန်မထင်တယ်ဒီဟာတွေကိုကြော်လွားပြီးတော့တနည်းတော့လှုပ်သွားနိုင်မယ်လို့တော့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းတွေအကုန်သူကပုဂ္ဂလိကလုပ်ငန်းကိုပူဇော်ပေးပြီးလုံမပဲဒီစီးပွားရေးကပေါ်ပြိုးဖို့တိုးတက်မှုကမြန်မယ်ဆိုတော့ပုဂ္ဂလိကဘက်ကိုဟိုတိုးတက်အောင်လုပ်ပေးနေကြတယ်တော့ကျွန်တော်တို့လည်းတွေးရတယ်လေဆိုရအနေနဲ့ခီးသွားလုပ်ငန်းမှာပဲဖြစ်ဖြစ်ဒီတခြားဟိုဆက်မှုလက်မှုလုပ်ငန်းတွေမှာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးအခြေအနေမျိုးဆိုတော့ကျွန်မထင်တယ်အဲတော်ပြီးတော့လုပ်သွားတော့ဟိုပြည်လေသွားမယ်လို့တော့ကျွန်မထင်ပါတယ်ဆို
တော့နောင်ကျန်တဲ့တဘောကတနည်းတိုင်းနည်းနည်းတန်ဒီဒါမှမဟုတ်လည်းနောင်ရောက်ပွဲကြလို့ချင်းရောခြေနေရတိတဲ့ဘလောက်ကိုတိုးတက်လာမယ်လို့တော့မျောလင့်ထားတာရှိတယ်ဒါပေမဲ့အဲ့ထက်ကနေပြီးတော့ဘာသင်ခန်းစာတွေများရခဲ့တယ်လဲ
တကယ်တမ်းဒီ NLD အစိုးရတက်လာပြီဆိုတော့ကျွန်တော်တို့ဒီအကောင့်ထဲပေါ်နေတဲ့ဟာတွေကနောင်နေတယ်လို့ထင်ရပါမယ်ဇီဒနာနဲ့ကိုတကယ်ဇီဒနာရင်းနဲ့လည်းလုံနေတာတွေ့ရတဲ့အတွက်ဒီဝထမ်းတွေဘက်ကလည်းနောက်ပိုင်းမှာအကူအညီမှုတွေလည်းပို့ပြီးများလာတဲ့အတွက်ဒါပြောနေစရာမလိုအောင်ဘူးတကယ်လို့နောက်သက်တမ်းမှာဆိုလို့ရှိရင်ပို့ပြီးလုပ်နိုင်မယ်ဆိုတာပြောနေစရာမလိုတော့အောင်ဘူးပဲရှိနေတယ်လို့တော့ကျွန်မထင်တယ်ပေါ့နော်နောက်တစ်ခုကဒီစီးပွားရေးနဲ့ပတ်သက်ရင်လည်းဒီကျွန်မတို့ဖော်ပြတိုးတက်အောင်လုပ်ဖို့လိုနေတာကဒါဒေတာအတွင်ရောဟိုဒေတာအတွင်ရောဒေတာအแทမှာရှိတဲ့ဟိုစီးပွားရေးလုပ်ငန်းရှင်တွေရောအလုပ်သမားတွေရောအပြင်ပရောက်နေတဲ့လူတွေရောကလည်းအရေးကြီးတယ်ဆိုတော့ဒီအပိုင်းကိုလည်းကျမတို့ကပို့ပြီးတော့ဟိုစီးပွားဖော်ပြတိုးတက်အောင်လုပ်နိုင်မယ်ဆိုလို့ရှိရင်ကျမတို့ဒီအခုဖြစ်နေတဲ့အခက်အခဲတွေရောပို့ပြီးတောင်မြန်မြန်ဆန်ဆန်ကျော်လွှားနိုင်မယ်လို့ထင်ပါတယ်ဆရ
ာ။ဟုတ်ကဲ့ကျေးဇူးအများကြီးပ
ါ။ဒါကတော့တနည်းအားဖြင့်တိုင်းဒီလုံငန်းဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့ဗိတ်မဲဆန္ဒနဲ့အမှတ်နဲ့လွတ်တော်ကိုယ်စားလှယ်ဒေါ်ကြီးချိုကို VOA ဝိုင်းတော်သားကိုဇော်ဝင်းနဲ့ကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျမအေးဆွေနေကအစီအစဉ်ကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ် VOA American တန်ရဲ့တင်းနေတာနေတဲ့ဖက်အစီအစဉ်တွေကိုမနေ့9ရက်နေ့ထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ယူဘက်အစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line do sekon 19 ne 25 meter ri ma thau lwin pi ni ba de nya bai 9 na ri ga ni 10 na ri thi asi sin go do line do 19 25 32 ne tani tani ni ma line lat meter 190 ga ba khan yu na sin nai ba de di nya 9 na ri asi sin pi pi chin nya 10 na ri ma line do meter 25 32 ne line lat meter 190 ga ni pyan le di thau lwin pi ni ba de VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်တော်ရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်ဆက်တာလေးမိနစ်ခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းစီစဉ်မှာဆိုရင်တင်းသာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပြင်းသုံးသက်ချက်ကဘာတလွားထူးခြားအဲ့ဒါတွေများဆက်တဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဦးပါပါအခုရေဆုံးတော့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရမှာပါအနောက်အင်ဒီဂျွန်ဘော်ပါရှိတဲ့ဂျမေကာကနေအစပြုလာတဲ့စီးချက်ထန်းတဲ့ reggae အတီးမှုတ်ဂီတကိုစောင့်ရှောက်ထိမ့်သိမ့်ပြီးတော့ပြန်ပွားတိုးတက်အောင်လုပ်တင်တဲ့ကမ္ဘာကုလသမဂ္ဂရဲ့ International Culture Treasures ကမ္ဘာအမွေနှစ်စီးနှင်းမှာထည့်သွင်းပြီးတော့ဖော်ပြလိုက်ပါတယ်ပြည်ထောင်နိုင်ငံတောင်ပိုင်းကရေမွေးလုပ်ငန်းတစ်ခုနဲ့မက္ကဆီကိုနိုင်ငံကဘာသာရေးထုံးနှံစင်လာတခုကိုလည်းလာတူ UNESCO ရဲ့ကမ္ဘာအမွေအနှစ်ထိန်းသိမ်းရေးစီးမားထည့်သွင်းလိုက်တာဖြစ်ပါတယ်ဒီကြောင့် VOE သတင်းတော့ဇလတိကာဟုတ်ပြဖို့ထားတဲ့သတင်းတော်ကိုနန်းလောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
reggae ဂီတမှာစီးချက်ထန်တဲ့ဂီတနဲ့လူမှုရေးအရာတရားမြတ်တာမှုရှိရေးငြင်းချမ်းရေးနဲ့မေတ္တာတရားကိုတောင်းဆိုတဲ့စာသားတွေဟာထင်ရှားလာပါတယ်ဂျမေကာနိုင်ငံကအစပြုလာတဲ့ဟော်ရီဂျေးလက်ဂီတာကိုကမ္ဘာအမွေအနှစ်ထိန်းသိမ်းရေးစီးမားထည့်သွင်းလိုက်ကြောင်း UNESCO ကနိုဝင်ဘာလနောက်ပိုင်းမှာကြေညာခဲ့တာပါ။ဒီဂီတာဟာအမေရိကန်ရဲ့ Jazz ဂီတာနဲ့စီးချက်လေးလေးနဲ့ဆွေးစရာ Blues ဂီတာကိုအခြေခံတဲ့ခေတ်ပေါ်တေဂီတာလည်းဖြစ်ပြီးပျောက်ပြက်မသွားအောင်ထိန်းသိမ်းထိုက်တဲ့အဖိုးတန်ဂီတာဖြစ်တယ်လို့ UNESCO ကပြောပါတယ်။ဂျမေကာနိုင်ငံရဲ့မြို့တော် Kingston ရဲ့စီးသားရက်ွက်တွေကနေ1969တွေမှာ Reggae ဂီတာစတင်ထွက်ပေါ်လာတာပါ။1968ခုနှစ်မှာတော့ Do The Reggae ဆိုတဲ့တချင်တပြားထွက်လာပြီးကမ္ဘာသမန်လူကြိုက်များခဲ့ပါတယ်။ဂျမေကာနိုင်ငံရဲ့ယဉ်ကျေးမှုဝန်ကြီး Olivia Grande ကအခုလိုကွန်ယူစကားပြောကြားခဲ့ပါတယ်
။ We consider intangible cultural heritage to be of extreme significance.In a country's identity, and so in Jamaica,
we are proud of the fact that this element is one of the things that we are proud of. The country is one of the things that we are proud of. Now, Jamaica is one of the things that we are proud of. We are proud of the fact that we are proud of.ဟိုရေဂေဂီတာကတစိမ့်တစ်ပိုင်းဖြစ်နေပါဝင်နေတာကိုလည်းသိပြီးတော့ဂုဏ်ယူကြရလေခုတော့ရေဂေဂီတာကကျမတို့အတွက်တသက်ပဲမဟုတ်ဖြစ်နေတကွာလုံးကသူတို့ပိုင်ဂီတာတစ်ခုလိုမျိုးသတ်မှတ်နိုင်တယ
်ရေဂေရဲ့အချင်းရှားဆုံးသချင်းရေးဆရာနဲ့သရုပ်ဆောင်ကတော့ဘော့ဘ်မာလီဖြစ်ပါတယ် No Woman No Cry နဲ့ Get Up Stand Up ဆိုတဲ့သချင်းတွေကြောင့်ကမ္ဘာကျော်လာသူဖြစ်ပါတယ်ပြင်းထန်တဲ့ရင်မွေးတွေကလည်းရာစုနှစ်တွေနဲ့ချီအမျက်တနိုးတန်ဖိုးထားခြင်းခံခဲ့ရတာပါပြည်ထောင်နိုင်ငံတောင်ပိုင်းနီးစ်မြို့နယ်က gas မြို့မှာလဲဒေတာထွက်ပန်းတွေကိုအသုံးပြုပြီးနှစ်ပေါင်းအတန်ကြာလုပ်ကိုင်လာတဲ့ရင်းမွေးထုတ်လုပ်ရေးလုပ်ငန်းရှိပါတယ်။ပတ်ဆိုင်ပြည်ရေးပညာရှင် Fabrice Brinchi ကအခုလိုရှင်းပြပါတယ်
Ce rosier là a vraiment une particularité puisque il n'a
été Vraiment ça était un nindi site ni ga thu ja ba de. Nindi ban ni si ga thu yu nai mae nan ye ani tha ko chi bi phai pyu tha da phit ba de. Tha chaung le tu ma taik ko thu ja bi net tat sia taik kaung ne anan le de ya nai da ba.
ကဘာပေါ်ကနာမည်ကြီးတစိမ့်တစ်ခုဖြစ်တဲ့ Channel 5ရင်မွေးကိုလည်း Gas မြို့မှာထုတ်လုပ်တာပါ။တခါမက္ကဆီကိုနိုင်ငံကဇပူပန်ရဲ့အပြူစင်းလို့အဓိပ္ပာယ်ရတဲ့ Virgin of Zebubon ဖျားပွဲတော်ဟာလည်းတက်တန်းအကြဆုံးရိုးရာယဉ်ကျေးမှုတွေထဲကတစ်ခုဖြစ်ပါတယ်။နှစ်စဉ်အော်တိုဘလာ၁၂ရက်နေ့ရောက်တိုင်းဇပူပန်သရိုဇင်မေရိုရုပ်တုကို Guadalajara မြို့ကနေအဆောင်အလျှောက်တွေ၊ဖုန်ကြီးတွေ၊ကချေသဲတွေအပြင်ဖျားဖူးလာသူတွေဝန်းရံပြီးတော့တည်ဆောင်လာကြတာပါ။ဒေသခံတွေကိုစိုးဝါလာတဲ့ကပ်ဘေးနဲ့ရေလွှမ်းမိုးမှုတွေကနေဇပဗန်အပြူစင်ကကဲတင်ပေးခဲ့တဲ့ဆိုပြီးယုံကြည်ခဲ့ကြတဲ့1695ခုနှစ်မှာဒီအစဉ်အလာစတင်ခဲ့တာဖြစ်ပါတယ်။တခါတောင်ကိုရီးယားနိုင်ငံကနပန်းတပ်ပွဲ၊ညီလေးပင်နယ်ဒေသတွေနိုင်ငံတချို့က driver နိုင်ငံတူလုပ်ငန်းနဲ့တူနီရှားနိုင်ငံကအမျိုးသမီးအိုးလုပ်ငန်း Slovenia ga za longa ne, Savia ga jorda chong ne tatare duria ne, the chinsu are gita gule UNESCO ga, dine duin yue che lai de siye ma te duin thara pye pare shen.
Dagaro nan lang, din bia tora pye pare, gu sele bi na siya maro, miyama bi ga biza si siin pye pare, ma ida na joga si siin te set tawale kya.
ပါပါရှင်ဒီလိုရွေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဒီလိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်း ဆေးလာတဲ့တော်ရရှင်တန်တန်ထီကတော့မင်္ဂလာညချမ်းလေးပါ။ဗီဒီယိုပျော်ရွှင်မှုအပေါင်းနဲ့တရဖြူဆောင်းနိုင်ပါသည်လို့ပြောလာပါတယ်။မက်ဆေ့ချာကနေရေးလာတဲ့တော်ရရှင်စိုးဝေအောင်ကတော့မင်္ဂလာပါဗီဒီယိုကြီး။ကျွန်တော်ကမနေ့ပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုနေ့တိုင်းနားထောင်ပြပါတယ်တဲ့။သူကရေဒီယိုလေးနဲ့ပဲနားထောင်နေသူပါလို့ရေးလာပါတယ်။တော်ရရှင်နောက်တစ်ဦးကတော့သတင်းနားဆင်ခြင်းလို ည်း American ပြည်အောင်စု၏41ရောင်မြောက်သမ္မတ George H.W. Bush ဆုံးမသွားခဲ့တဲ့တည်ရင်ပေါ်မှာတော်ရရှင်နေတုံ့ပြန်ရေးလာကြတာတချို့ကိုလည်းပြောပြပေးကြပါရနော်သမ္မတဟောင်း George H.W. Bush က Texas ပြည်နယ် Houston မြို့ကသူ့ရဲ့နေအိမ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်အမေရိကန်ဆန်တော်ကျင်တောက်ကြညပိုင်းမှာကွယ်လွန်သွားခဲ့တာကြောင့်စနေနေ့မှာတော့ဒီသတင်းကိုအမေရိကန်တပြည်လုံးထိခြားသိလိုက်ပြီဖြစ်ပါတယ်။ကျမတို့စနေညချမ်းအစီအစဉ်မှာဒီသတင်းထုတ်လွှင့်တင်ဆက်ပေးခဲ့တော့ကိုထွန်းဆိုတဲ့တော်ရှင် Facebook မှာလာရေးသွားတာကတော့တိုင်းပြည်ကိုဥဆောင်တဲ့သူတယောက်တေဆုံးပြီဆိုတိုင်းပြည်နဲ့နိုင်ငံသားတွေအတွက်ဘလို့ပဲချမ်းသာပြုမှုလှုပ်ဆောင်ခဲ့တာတွေကိုသူတို့တေဆုံးရင်ကောင်းကြီးပေးဆောင်ပြောဆိုကြတာပါပဲတဲ့။ဒါမဲ့လေအဲ့လိုမျိုးပြည်သူကောင်းကျိုးအတွက်လှုပ်ဆောင်တဲ့သူအဲ့လိုကောင်းဆောင်ကောင်းမဟုတ်ဘူးဆိုရင်တော့အဲ့လိုလူရဲ့ဇာပနာအခမ်းအနားစီမံမထင်ပါဘူးဆိုပြီးရေးလာပါတယ်။ရေးရေးဆိုတဲ့သွားရှင်ကလည်းသူတို့နိုင်ငံကကောင်းဆောင်တွေကနိုင်ငံပြည်သူအကျိုးကိုရှေ့တန်းတင်တော့တမိုင်းချောင်းကောင်းကြပါလေ။စစ်အာဏာရှင်နိုင်ငံကောင်းဆောင်တွေကတော့မတည်ခင်တည်းကအနှံ့ထွက်နေတာဖြစ်လို့လူဖြစ်ရာကျိုးမနဲ့ပါဘူး။တန်လျာလည်းမကောင်းလောကီလည်းမကောင်းတမိုင်းဆိုပဲကြံခဲ့ပါမယ်ဆိုပြီးရေးထားပါတယ်ရှင်။တင်ဆက်မှုတွေနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ရဲ့စာတွေကိုဆက်ပြီးပြောပြသွားကြပါမယ်ရှင်။ကိုကိုစောဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဝိုင်းတော်သူဝိုင်းတော်သားများခင်ဗျာလို့အစချေပြီးတော့ကျမတို့ VOA ကထုတ်လွှင့်တဲ့အတန်တွေတိုးနေပါတယ်ဆိုပြီးရေးလာပါတယ်
။ VOA ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါခင်ဗျာ။ကျွန်တော် VOA ကိုနားထောင်တာကြားပါပြီ။လွှင့်တဲ့အတန်တွေထဲမှာတအားတူးလွန်းနေဗျာ။ဒေါ်လာလောက်တန်းတင်တဲ့အင်္ဂလိပ်စာပို့ချချက်လောက်ပဲအတန်ကြီးလင်မှုရှိပါတယ်။နားထောင်ရတဲ့အတန်လည်းအတော်အဆင်ပြေပါတယ်။ကျန်တဲ့တင်ဆက်မှုတွေကတော့နားထောင်ရတာအဆင်မပြေဘူးဗျအတန်းတအားတိုးပြီးတော့တီးလုံးတန်ကြတော့ကျဲနေပါလေအင်္ဂလိပ်စာပို့ချချက်ကတော့အတော်လေးနားထောင်ရတာအဆင်ပြေပါတယ်ကျွန်တော်ဖုံးဝဖြစ်တာလားလို့အချင်းချင်းစမ်းသပ်ကြည့်ပါလေဖုံးဝမဟုတ်ဘူးဗျ BBC ရက်ဗီလွတ်တဲ့အတန်းတွေနားထောင်ရတာအဆင်ပြေပါတယ်ဒါနဲ့ဆိုကျွန်တော်အကြံပြုတာနှစ်ချိန်ရှိပါပြီကျေးဇူးပြုပြီးတော့အတန်ပိုင်းဆိုင်ရာလေးနားထောင်ရတာအဆင်ပြေအောင်လုပ်ပေးသေးချင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ကိုကိုစောဆိုတဲ့တော်ရရှင်ကတော့ VOA ကတင်ဆက်တဲ့အတန်တွေတော်တော်လေးပဲတိုးနေပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့ဆီမှာတစ်ခါတလေ Facebook ကနေနားထောင်တဲ့အတန်တွေမကောင်းရင်တော့တိုးရပါတယ်ဒါပေမဲ့လည်းကျမတို့ Radio ကထုတ်လွှင့်မှုနောက်ပြီးတော့ဒီ Digital Line ကထုတ်လွှင့်မှုဂျိုးရုစလောင်ကထုတ်လွှင့်မှုတွေကတော့အတန်ကအပြည့်အဝအမှန်ကန်ထုတ်လွှင့်နေတဲ့အတွက်ကြောင့်မလို့အတန်မှန်တတ်ပါတယ်နော် Facebook ပေါ်ကနေပြီးတော့ဒီ Social Media အသုံးပြုတဲ့ထုတ်လွှင့်တာကတော့ဒီအတန် Line တစ်ခါတလေကြားတဲ့တာကိုကျမတို့သတိပြုမိပါတယ်အခုလိုပြောလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒါကတလေ Line ကကြားထဲကနေကြားနေတဲ့အတွက်ကြောင့်မို့ကျမတို့ဘက်ကလည်းပြုပြင်ပေးလို့မရအောင်ဖြစ်နေပါတယ်ဒါပေမဲ့ကျမတို့အတက်နိုင်ဆုံးတော့ဒီအတန်နေအဆင်ပြေအောင်လို့လှုပ်ဆောင်ပေးနေပါတယ်နော် ဆိုတဲ့သွားချက်ကတော့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုသေချာလေးပြည့်ပြည့်စုံအောင်တင်ဆက်ပေးပါဆိုပြီးပြောလာပါတယ
် VOE ကိုအမြဲတမ်းထောက်ပါတယ်အစီအစဉ်တွေကောင်းမွန်ပါတယ်တိုက်ရိုက်လေးလိုက်အစီအစဉ်ကိုအချိန်တိုးသင့်ပါတယ်ဘာကြောင့်လဲဆိုတော့ဆွေးနွေးချက်ကိုပြီးအောင်စုံအောင်နားထောင်ပေးပါ VOE ကကိုမတွေလိုအဲယာကွန်လေးနဲ့မဟုတ်ပါဘူးသမင်းနဲ့မှန်သူတွေပါစကားတခွန်းကြောင့်ကဘာအသိသိနိုင်ပါတယ်စကားစာမဖြတ်သင့်ပါဘူးအကိုမတို့ဘာဆက်ပြောမလဲသိချင်ပါပါဒီသဘောပါပဲကိုချင်းစာတရားဖြင့်ကုသိုလ်ပြုနိုင်ကြပါစေ
ဟုတ်ကဲ့ပါကိုကြီးဒီမှာလဲဟိုဒီကိုလိုပဲတော်ရရှင်နေတော်တော်များများဒီကိစ္စနဲ့ပတ်သက်ပြီးတော့ဆော်ရကတက်ကြတိုင်းတန်းကြတာလဲရရှိပါရဲ့နော်ကျမတို့ဒီဘက်ကနေအတန်ဖျက်ရတယ်ဆိုတော့ကလည်းကျမတို့ကအချင်းကိုအတိအကျထုတ်လွှင့်ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့ကအတန်မဖျက်ဘဲနဲ့ဒီလူတယောက်တည်းကိုပဲဒီအရှိကြီးပေးပြောနေတာမျိုးဆိုရင်တော့တခြားသူတွေလည်းပြောခွင့်မကြုံလိုက်ဘဲနဲ့နောက်ပြီးတော့အချင်းကလည်းကျမတို့ဖြည့်သွားတဲ့အခါမှာသူတို့ရဲ့ဒီဂျိုးရုဆလောင်းကနေအတန်တွေကလိုင်းကအလိုလိုပြတ်တောက်သွားတာဖြစ်ပါတယ်တခြားအစီအစဉ်တွေလည်းကျမတို့အချင်းနဲ့ဟိုအစီအစဉ်ကြိုက်ထားတယ်ထုတ်လွှင့်လို့မရပဲနဲ့အကုန်လုံးဒုက္ခရောက်ပြီးစကားတန်လန်ဆွေးနွေးဝဲတန်လန်နဲ့ဒီရေဒီယိုအစီအစဉ်ကိုလက်ဆတက်လိုက်ရတဲ့အခြေအနေကိုရောက်မှာပါ။ဒါကြောင့်မလို့ကျမတို့ကလည်းဖြတ်ရတာပါနော်။ကျမတို့ဒီအတန်ထုတ်လွှင့်နေတဲ့အများကြီးရှိရယ်ဆိုရင်တော့လေဘယ်သူပဲပါပြောပြောပြီးဆုံးအောင်ပြောပလိစေဆိုပြီးထားလို့ရပါတယ်။ဒီမှာတိုက်ရိုက်လေလိုင်းလေလိုင်းပေါ်မှာဆွေးနွေးတာကအပြင်မှာအဲ့လိုကျင်းပတဲ့ဆွေးနွေးဝဲတွေနဲ့ကြွားချတဲ့အချက်ပဲဖြစ်ပါတယ်။ဒါကိုနားလည်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်နော်။ဒီတော်ရရှင်တို့ပဲတခြားဒီကိစ္စနဲ့ပတ်သက်ပြီးမကြည်လည်တဲ့တော်ရရှင်နဲ့ရှင်နဲ့ကျမအခုရှင်းပြတာလေးကိုနားလည်သဘောပေါက်လက်ခံလိမ့်မယ်လို့ယူဆပါတယ်ရှင်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့တကုံမျိုးတက်ကတော်ရရှင်ဦးလာထွန်းဖြစ်ပါတယ်။ဒီတော်ရရှင်ကကြောက်ဖြူစီးပွားရေးဆောင်နဲ့ဒေသဖွံ့ဖြိုးရေးအလားအလာဆိုပြီးတော့ဥကျော်ဇန်တာရဲ့ဆွေးနွေးခန်းကိုနားဆင်ပြီးသူကတုံ့ပြန်ရေးလာတာပါ။ဥကျော်ဇန်တာကဒီဆွေးနွေးခန်းမှာကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးပထမအဆင့်စတင်မှုအခြေအနေရှိလာတဲ့အချိန်မှာဒေသခံပြည်သူလူထုရဲ့အနာဂတ်တိုးတက်ဖွံ့ဖြိုးရေးအခြေအနေဘယ်လိုရှိသလဲဆိုတာကိုကြောက်ဖြူမဲဆန္ဒနဲ့အမှတ်နှစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပါရှင်နဲ့ဆက်သွယ်ပြီးမေးမြန်းထားတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုနားဆင်ပြီးဦးလာထွန်းကသူ့ရဲ့သဘောထားကိုအခုလိုရေးလာပါတယ
်။အင်မတန်ကောင်းတဲ့မေးမြန်းခန်းမှာကျွန်တော်တို့အထူးပညာရစေတာပါ။ဘာကိုပြောရလဲဆိုတော့အင်မတန်ကြော်ကြားလာတဲ့ရခိုင်ပြည်နယ်ပြဿနာမှာအခြေခံအကြောင်းတရားကိုနားလည်လိုက်ရလို့ပါ။ဖွံ့ဖြိုးမှုနောက်ကျနေတယ်၊ဆင်းရဲလန့်နေတယ်၊ဒီကြားထဲမှာပဲလူမျိုးစုပဋိပက္ခနဲ့တပ်ဖြတ်မှုတွေ၊ကြောက်ရွံ့မှုနဲ့ဒေါသတွေလွှမ်းမိုးနေတယ်။ဆေးရနာရှင်စနစ်ကနည်းနည်းဆိုင်ဆိုင်ချက်ထွန်တိုးဝင်လာနေတယ်။ဒီအခြေအနေမှာမသားအိမ်ဖဲလဲရိုက်နေတဲ့အနေအထားကိုကြုံနေရပြန်တယ်လေ။ရခိုင်လူမျိုးတွေလည်းအကွဲအကွဲပြားပြားဖြစ်နေရခိုင်ကိုယ်ပိုင်ပြထန်းရေးပျောက်နေပြီးတော့ခေါင်းဆောင်တချို့လည်းထောင်ထဲရောက်နေတယ်။ကျွန်တော်နားလေတာကတော့မိုးကုတ်ဆရာတော်ကြီးအဆုံးမအတိုင်းရခိုင်လူမျိုးတွေဟာတောက်ဆေးကိုလိမ့်ဆေးလုံနေကြတယ်ဆိုသလိုဖြစ်နေတယ်လို့မြင်မိတယ်ဗျ။ပြောရရင်တော့မယောင်ရာစီလူလုံနေကြတယ်ဆိုတာပါပဲ
။ဒါကတော့ကြောက်ဖြူစီးပွားရေးဇုံနဲ့အဲ့ဒီစီးပွားရေးဇုံကြောင့်ဒီဒေသခံပြည်သူလူထုအတွက်ဘယ်လိုမျိုးရိုက်ခတ်မှုလဲရှိလဲဆိုတဲ့ဆွေးနွေးမေးမြန်းခံကိုနားဆင်ပြီးတော့ဒီကုမျိုးတက်ကဦးလာထွန်းသူ့ရဲ့ရှုရုံကနေပြီးတော့သူ့ရဲ့အမြင်ကိုပြန်ပြီးတင်ပြပေးလာတာဖြစ်ပါတယ်ရှင်။ကျွန်တော်ဆင်းနေနေတုန်းကပဲတင်ဆက်ပေးသွားတဲ့သတင်းတပုတ်နဲ့ဆက်ဆိုင်တဲ့အကြောင်းအရာနဲ့ပတ်သက်လို့တော်ရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုလည်းပြောပြပေးချင်ပါတယ်ရှင်။နိုဝင်ဘာလ28ရက်နေ့ကမြန်မာနိုင်ငံမှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကအခမ်းအနားတစ်ခုတွင်ဗုဒ္ဓဘာသာဆရာတော်ကြီးတွေကိုလျှောက်ထားချက်တင်မှာအစိုးရဘာသာတရားလို့တုံ့နှုံပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးကန့်ကွက်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာတော့ဒီလိုမျိုးကိုယ်ဝေရယုံကြည်မှုဘာသာမတူတဲ့သူတွေစုပေါင်းပြီးနေထိုင်တဲ့မြန်မာနိုင်ငံမှာသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေအနေနဲ့စကားပြောဆိုတဲ့နေရာမှာစကလုံးအုံနှုံးတွေကိုတတိထားပြီးပြောဆိုတင်ပါတယ်ဆိုတဲ့တုံ့ပြန်ချက်တွေလည်းထွက်လာခဲ့ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တော်ရရှင် Jasmine Angel ဆိုတဲ့တော်ရရှင်သူ့ရဲ့ Facebook အကောင့်ကနေပြောရေးလာတာကတော့မျှတမှုမရှိတဲ့အတိုင်းပြည်မှာနေထိုင်နေတဲ့မတူကွဲရတဲ့ဘာသာတရားတွေကိုဒဲလို့ချင်းမြောက်ရမယ်အစားတဘာသာကိုပဲတိုက်ခိုက်နေတာကိုလက်ပိုင်ကြည့်နေတယ်လို့ခံစားမိပါတယ်။ရင်ကသားလဲသားပါပဲကြောကသားလဲသားပါပဲစိတ်စေနာဟာအကျိုးပေးပါရဲ့တိုင်းပြည်မှာနေထိုင်နေကြသူမှန်သမျှဟာဘာသာမတူလူမျိုးကွဲနေပါစေသားသမီးလို့မခံယူသေးရဲ့စေနာအကျိုးပေးမှာမလွဲပါတဲ့ဒီတော်ရရှင်ရေးလာပါရင်နောက်ထပ်တော်ရရှင်တယောက်ကတော့ Facebook ပေါ်မှာပဲရေးလာတာပါ
နိုင်ငံအတွင်းမိတင်းနေထိုင်ကြတဲ့နိုင်ငံသားအလုံးရဲ့ဘာသာတရားတိုင်းကိုကာကွယ်စောင့်ရှောက်ပါမှအမျိုးဘာသာသာသနာကိုစောင့်ရှောက်ခြင်းမြည်ပါတယ်နိုင်ငံသားတိုင်းရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်စောင့်ရှောက်ရမှာကအစိုးရတရားရဲ့တာဝန်မှာဘာသာတရားတစ်ခုတည်းကိုကွက်ကြားစောင့်ရှောက်တာအစိုးရတရားရဲ့အမလုထိုက်တဲ့ကိစ္စဖြစ်သည့်အပြင်တည်ဆဲဥပဒေကိုပါချိုးဖောက်ရာရောက်ပါတယ်။
လူတစုတစ်ဖွဲ့ကိုထောင်ချအရေးယူခြင်းလို့ဥပဒေတရားကိုပြဋ္ဌာန်းထားပါတယ်လို့ဆိုရင်ပိုလို့ပိုလို့တောင်မလုပ်ထိုက်တဲ့ကိစ္စရဖြစ်ပါတယ်။နိုင်ငံသားတိုင်းရဲ့အသက်အိုးရင်စီစဉ်တဲ့ဒီသူတို့ကိုယ်ပိုင်ဘာသာတာသနာကိုစောင့်ရှောက်မှုကအစိုးရတရရဲ့တာဝန်ဖြစ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်တို့ရဲ့ထင်မြင်စွာချက်ကိုလွတ်လွတ်လပ်လပ်ရေးလာပါတယ်ရှင်။ ခုပြောလာတဲ့တော်ရရှင်တွေလိုပဲဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့တော်ရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးခြင်းနဲ့ဆိုရင်တော့ကျမတို့စီကိုစာရေးပြီးတော့ဆက်တင်နိုင်ပါရဲ့နော်။ Facebook, Email နောက်ပြီးတော့ဒီစာလိုက်ကဆိုရင်လည်းကျမတို့ကြီးညာပေးမဲ့စာလိုက်တိတာအမှတ်ကိုစာရေးပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချ မပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့တေးတောင်းလာတဲ့တော်ရှင်တွေသူတောင်းထားတဲ့မြန်မာတခြင်းလေးတပုတ်နဲ့ဖြောပြပေးခြင်းပါတယ်။ရန်တိုင်းဆိုးဆိုတဲ့တော်ရှင် Messenger မှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါတယ်။အမတ်တရားတခြင်းလေးတောင်းခြင်းပါတယ်။30မြို့တဲပြူချေးရွာကကိုအေးမင်းအောင်တွေ့ရမဲတဲမြို့ပြားစီချေးရွာကမောင်ရန်တိုင်းဆိုးကဖြိုးပြည့်စုံရဲ့လာရိတ်ဆိုတဲ့တခြင်းလေးနဲ့မြတ်တာတေးလက်ဆောင်ပါခြင်းပါတယ်အထူးကျေးဇူးတင်ပါတယ် VOA 1.2 1.3 အားလုံးကျမ်းမာချမ်းသာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်နိုင်ဆိုကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့တခြင်းလေးကိုအထူးထူးနားထောင်ကြည့်လိုက်ရအောင်ပါနော်ဖြိုးပြည့်စုံတည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ထိုက်ခံစားနိုင်ကြပါစေ
တန်လုံးလာရဲ့ဆန္ဒသာခင်နေစကားပါလူတွေမေငေါ်ကြရင်လဲကိုချီနှလုံးပြုံးနေမယ်ကောင်းစီဖို့သင်မှာပဲနင်းတော့သင်လာလို့ပါငါဘယ်သဲမချီနေလေောင်ခံမထားတဲ့ချစ်တွေနဲ့ရှင်သာမဲနေရတွေ့တဲ့အယောင်မဆိုးပဲချစ်နေမယ်မဖြစ်နိုင်တာတွေပြီးတောင်းတာရင်လေမင်းစည်းစနာတွေနဲ့ချစ်နာတာတွေဒီကဘာမြေထဲမှာမင်းရှိတဲ့နေရာကံတန်နေတခုငါမနေဘူးစိတ်ရရာတွေကြီးမင်းဆောင်သွားဖို့လာတာချိန်ပြောဘူးလေလေးလေးချောင်းလို့ရေအိုင်ငယ်တဲ့ကလာရင်ခေတာတံပိုးထားပါလေ
ချုပ်ပြေဆောင်တည်ဆိုထားတဲ့လာရိတ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပီးစာရီရင်ဖွင့်စာရီနဲ့တည်တခြင်းတောင်းလာတွေကိုတင်းနှွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်โอ้มีดอลซาวเลชิเมฤกาดอเมปูเด
မအီတန်နာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ UCD အောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ် ဒေါအောင်ဆန်းစုကြည်မြန်မာသတင်းမီဒီယာလောကကိုနားလည်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမဲ့အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီကနေ့နိုဝင်ဘာ24ရက်နေ့ကနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာသက်တမ်းအစ်စ်တစ်ခုတာဝန်ယူမဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တွေကတိပစ္စာပြုတဲ့အခမ်းအနားကျင်းပပါတယ်။ညပိုင်းမှာတော့သတင်းမီဒီယာကောင်စီဝင်တွေကိုဂုဏ်ပြုညစာစာပွဲကျင်းပပေးပြီးအဲ့ဒီပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ပွဲမှာဒေါက်ဆန်းစုကြည်ကနှုတ်ခွန်းဆက်စကားပြောတဲ့အပြင်ကောင်စီဝင်တွေရှိတဲ့ဇပွဲဝိုင်းတွေစီသွားပြီးတော့လည်းစကားပြောဆိုပါတယ်။အဲ့ဒီညဒေါက်ဆန်းစုကြည်ပြောခဲ့တဲ့နှုတ်ခွန်းဆက်စကားဝိုင်းတချို့မှာမီဒီယာကောင်စီဝင်တွေနဲ့ပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပတ်သက်ပြီးသူရဲ့မှတ်ချက်စတာတွေနဲ့ပတ်သက်ပြီးဝေဖန်စရာငင်းခုန်စရာတွေထွက်ပေါ်ခဲ့တာတွေ့ရပါတယ်။အဲ့ဒီညသတင်းမီဒီယာတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ဘာတွေမှတ်ချက်ပေးခဲ့သလဲ။ဒေါက်ဆန်းစုကြည်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေနားလည်ပါရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
။ညစာစာပွဲမှာဒေါက်ဆန်းစုကြည်ကသတင်းဆိုတာအခုခေတ်မှာဆိုရှယ်မီဒီယာခေတ်ကျမတို့ခေတ်ကသတင်းဌာနတွေကပဲသတင်းရနေတာဒီလိုဆိုရှယ်မီဒီယာဆိုတာမရှိတဲ့အခါကျတော့သတင်းဌာနတွေကိုပဲအားကိုးရတယ်အခုကျတော့သတင်းဌာနတွေရဲ့ဩဇာနဲ့ဆိုရှယ်မီဒီယာတွေရဲ့ဩဇာတွေပြိုင်နေတယ်လို့ကျမဒီလိုပဲမြင်နေပြိုင်နေတဲ့အခါကျတော့ဘသူနိုင်နေလဲဆိုတာပြောရခက်တယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်ပြောတဲ့သတင်းဌာနတွေနဲ့ဆိုရှယ်မီဒီယာဆိုတာနှိုင်းယှဉ်လို့ရတဲ့အကြောင်းချင်းအရာတွေမဟုတ်ကြပါဘူး။သတင်းဌာနဆိုတာအများပြည်သူသိအောင်သတင်းတွေကိုစုံစမ်းဖော်ထုတ်တိဖြတ်ပြီးဖြန့်ဖြူးနေတဲ့လုပ်ငန်းဌာနပါ။သတင်းတွေကိုဖြန့်ဖြူးရမှာတော့ပုံနှိပ်ဆက်ကူ၊ရေဒီယို၊ရုပ်သံ၊အင်တာနက်လိုင်း၊အင်တာနက်လိုင်းထဲမှာ website, social media, application စသဖြင့် platform မျိုးစုံသုံးပြီးဖြန့်ဖြူးတာမျိုးလုပ်ပါတယ်။ social media ဆိုတာကတော့သတင်းစာသားရုပ်ပုံအသံဗီဒီယိုစာရာတွေကိုဖြန့်ဖြူးရာလက်ခံရာအပြန်အလှန်ပြောဆိုရာ platform တွေကတခုပဲဖြစ်ပါတယ်။အဲ့ဒီ social media platform မှာလူပုဂ္ဂိုလ်တဦးချင်းဖြစ်စီအုပ်စုလိုက်ဖြစ်စီဌာနတစ်ခုအနေနဲ့ဖြစ်စီသတင်းတွေဖြန့်ဖြူးလက်ခံဖလှယ်နိုင်ကြပါတယ်။နမူနာအဖြစ်မြန်မာနိုင်ငံမှာရေပန်းအစားဆုံး Facebook Social Media တွေမှာလူပုဂ္ဂိုလ်တဦးချင်းစီနဲ့အုပ်စုလိုက်ပါဝင်အသုံးပြုနေကြသလိုသတင်းဌာနပေါင်းစုံအစိုးရဌာနဆိုင်ရာတက်မတော်အသင်းအဖွဲ့အစရှိသဖြင့်အားလုံးပါဝင်အသုံးပြုနေကြတာဖြစ်ပါတယ်။ Social Media လို့ဆိုလိုက်ရင်လူပုဂ္ဂိုလ်တွေရောသတင်းဌာနတွေရောအခြားဌာနဆိုင်ရာအဖွဲ့အစည်းအားလုံးပါဝင်သွားပြီးဖြစ်ပါတယ်။တကယ်လို့ဒေါက်ဆန်းစုကြည်အနေနဲ့နှိုင်းရှင်ခြင်းနဲ့ဆိုရင်အရေးခေဟောင်းတုန်းကရှိခဲ့တဲ့ပုံတိရေဒီယိုရုပ်သံမီဒီယာတွေနဲ့အင်တာနက်ပေါ်ကဆိုရှယ်မီဒီယာဘေးပလက်ဖောင်းကတာမလဲနှိုင်းရှင်ကြည်တာမျိုးဆိုရင်တော့သဘာဝကျပါလိမ့်မယ်ဒီလိုမဟုတ်ရင်လည်းသတင်းဌာနတွေနဲ့သတင်းဌာနမဟုတ်တဲ့လူတွေအစိုးရဌာနဆိုင်ရာတွေအဖွဲ့အစည်းတွေရဲ့သတင်းထုတ်လုပ်ဖြန့်ဖြူးမှုပြည်သက်လက်ခံမှုဘယ်သူတာမလဲဘယ်သူကဩစာပို့ရှိမလဲနှိုင်းရှင်ကြည်တာမျိုးဆိုရင်လည်းလုပ်လို့ရနိုင်ပါတယ်အခုဒေါက်ဆန်းစုကြည်ကသတင်းဌာနနဲ့ platform တစ်ခုကိုနှိုင်းရှင်တာမို့မှားရွေးနဲ့နှိုင်းရှင်မှုလို့ဆိုနိုင်ပါတယ
်။နောက်တစ်ခုစကားဝိုင်းမှာဒေါက်ဆန်းစုကြည်ပြောတာက social media တွေကိုမယုံရသလို mainstream media တွေကိုလည်းမယုံရဘူးလို့ဆိုပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသူကသိမကြသေးရင်တော့ဗီဒိန်ကနာမည်ကြီး Guardian သတင်းစာမှာကမ္ဘောဒီးယားမှာနှိပ်စက်ခံရတဲ့ကလေးနှစ်ယောက်ရဲ့သတင်းဓာတ်ပုံကိုရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်တွေကညှဉ်းပန်းနေပုံအဖြစ်ဖော်ပြထားတာကိုဥပမာပေးပါတယ်။ဒီနေရာမှာဒေါက်ဆန်းစုကြည်အနေနဲ့ဆန်းစစ်ကြည့်ဖို့လိုတာက mainstream media တွေမှာဖော်ပြတဲ့သတင်းအများစုဟာအဲ့လိုမှားယွင်းမှုတွေကြီးပဲလားဒါမှမဟုတ်မကြာမကြာလားဒါမှမဟုတ်တခါတရံလားဆန်းစစ်ကြည့်ဖို့ပါအလားတူသတင်းဌာနကမဟုတ်တဲ့ social media တွေပေါ်ကဖော်ပြချက်ကရောအများစုဟာအမှားတွေလားပြည့်စုံလားယုံကြည်ရသလားတခါတရံမှပဲအမှားတွေပါနေသလားစသဖြင့်ဆန်းစစ်ကြည့်လိုက်တာနဲ့လွယ်လွယ်ကူကူအဖြေပေါ်သွားနိုင်ပါတယ
်နောက်တစ်ခုက right to informationRTI ကိစ္စပါ။စကဝိုင်းတစ်ခုမှာဒေါက်ဆန်းစုကြည်ကသတင်းရင်းမြစ်ရှိတဲ့နေရာသတင်းဌာနတွေကိုသွားခွင့်ပေးတိုင်းလေသတင်းကိုအမှန်တိုင်းရေးချင်မှရေးမှာပေါ့ဆိုပြီးမှတ်ချက်ပေးတယ်လို့ဆိုနိုင်ပါတယ်။ဒီနေရာမှာလေဒေါက်ဆန်းစုကြည်လွဲချော်နေတယ်လို့သုံးသပ်နိုင်ပါတယ်။တကယ်တော့ right to information ဆိုတာဟာပြည်သူတွေရဲ့သိပိုင်ခွင့်ကိစ္စပါ။ဒီမိုကရေစီနိုင်ငံတစ်ခုမှာပြည်သူတွေဟာအစိုးရစီကနေလျှို့ဝှက်ထားတာမဟုတ်တဲ့သတင်းအချက်အလက်တွေသိပိုင်ခွင့်ရှိပါတယ်။ဥပမာအခွန်ဘလို့ဆောင်ရမလဲနိုင်ငံကလက်မှတ်ဘယ်လိုလုပ်ရမလဲအစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနိုင် အစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနေတယ်လဲ၊ဘယ်နေရာမှာဘယ်သူတွေကိုဘာလုပ်ငန်းတွေလုပ်ပိုင်ခွင့်ပေးထားလဲစသဖြင့်အစိုးရစီကတရင်အချက်လက်တည်ပိုင်ခွင့်ကိစ္စပါ။ဒီသူတွေကတည်ခြင်းနဲ့ဆိုရင်အဲ့ဒီလိုအချက်လက်မျိုးကိုအစိုးရဌာနဆိုင်ရာတွေဘက်ကထုတ်ပြန်ပေးရမယ်ဆိုတဲ့သဘောပါ။ လက်ရှိမြန်မာနိုင်ငံမှာရိုက်တူအင်ဖော်မေးရှင်းဥပဒေမရှိသေးတာကြောင့်ဌာနဆိုင်ရာတွေဟာသတင်းအချက်အလက်တွေကိုပေးချင်ပေးမယ်မပေးချင်လည်းမပေးဘဲနေနိုင်တဲ့သဘောဖြစ်နေပြီးအာဂရိလိုက်စားမှုအပါအဝင်ပြည်သူတွေအတွက်အခက်အခဲပေါင်းများစွာပေါ်ပေါက်နေတာဖြစ်ပါတယ်။ဒါဟာသတင်းမီဒီယာသမားတွေနဲ့တော့ဓာတ်ရိုက်သက်ဆိုင်တာမျိုးတော့မဟုတ်ပါဘူး။ဒေါက်ဆန်းစုကြည်ရဲ့အဲ့ဒီလိုမှတ်ချက်တွေ မှာဒီလိုပြောလိုက်လို့မြန်မာသတင်းမီဒီယာလောကဟာ၆ပြက်ကင်းတဲလဲစင်ဖြစ်နေတယ်လို့ဆိုလိုက်တာမဟုတ်ပါဘူးစစ်အာဏာရှင်တွေဖွဲ့စည်းပေးခဲ့တဲ့စာပေကင်ပေတိုင်းလို့ခေါ်တဲ့စင်စာအဖွဲ့ကိုရုပ်သိမ်းလိုက်တဲ့2012လမှာစတင်ရတဲ့မြန်မာမီဒီယာလုပ်ငန်းတပ်တန်းဟာအလွန်ကိုတူတောင်းပါသေးတယ်။စနစ်တကျတင်ကြားခွင့်ရခဲ့တဲ့ပညာရေးပြည့်ဝတဲ့ဂျာနယ်လစ်တွေလည်းအလွန်မဲနေတယ်လို့သတင်းမီဒီယာလုပ်ငန်းတွေမှာလုတ်ကိုင်နေသူတွေဟာဆိုးရွားလာတဲ့ပညာရေးစနစ်အောက်မှာကြီးကြီးလာကြသူတွေဖြစ်နေတယ်ဆိုတာကိုလည်းမမေ့ဖို့လိုပါတယ်
။တစ်ဆက်တည်းသတင်းမီဒီယာလုပ်ငန်းတွေမှာလည်းအားနည်းချက်တွေအများကြီးပါ။အထူးသဖြင့်မီဒီယာလောကရဲ့ကိုယ့်ကိုယ်ကိုဝေဖန်ရေးအလွန်အားနည်းနေတာမျိုးပါ။ဒေါက်ဆန်းစုကြည်လို့နိုင်ငံကိုဦးဆောင်သူတယောက်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေကိုအမှန်တိုင်းနားလည်သိပေမဲ့တကယ်ပြည်ပြည်ဝနားမလည်ဘူးဆိုရင်လည်းဘာမှထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။သူကသူ့နိုင်ငံရဲ့အလုပ်သူလုပ်နေသလိုမီဒီယာသမားတွေကလည်းကျင့်ဝတ်လိုက်နာမှု professional ပိသမှုတွေကနေတဲ့ဆက်ပြည်သူလူထုယုံကြည်မှုရအောင်ကြိုးစားဖို့ပဲလိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်။
နာဆင်ကြရတာကတော့သတင်းစာဆရာဦးစီစုအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကဏ္ဍပဲဖြစ်ပါတယ်ခင်ဗျာ
။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ။
ပြည်ညမှာဘင်္ဂတင်းနေလာနေမင်းဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့41တူကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ပြည်အမေရိကန်တန်မြန်မာဘင်္ဂအစီအစဉ်ရဲ့တင်းနေလာနေမင်းခင်အစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလန်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
G20 လို့ခေါ်တဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ထိပ်သီးဆွေးနွေးအပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးတဲ့နိုင်ငံအကြတိကျပြုလုပ်တဲ့တွေ့ဆုံမှုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့သဘောတူညီချက်လေးတစ်ခုရရှိခဲ့ကြပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လမ်းမှာပဲ Air Force 1သမ္မတလေယာဉ်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောကြတာမှာတရုတ်သမ္မတရှီနဲ့ကြတာဆိုင်ပြုတ်တဲ့ဆွေးနွေးမှုကနေထွက်ပေါ်လာတဲ့ရလဟာအကောင်းဆုံးသဘောတူညီချက်ဖြစ်ကြောင်းအဲ့ဒီသဘောတူညီချက်ကနေစိုက်ပျိုးရေးစားတဲ့လေယာလုံငန်းစက်ပစ္စည်းရန်တရာကွန်ပျူတာတို့အပြင်ထွက်ကုန်ပစ္စည်းတိုင်းကိုကောင်းမွန်တဲ့အကျိုးသက်ရောက်မှုဖြစ်စေမယ်လို့သမ္မတထရန့်ကပြောပါတယ်။တောက်တာနေ့ကကွယ်လွန်သွားတဲ့အမေရိကန်နိုင်ငံရဲ့50တဆမြောက်သမ္မတ George H.W. Bush ကိုဂါရဝပြုဖို့အတွက်ကျွင်းကြံတဲ့ရုပ်အလောင်းကိုတနင်္လာနေ့ညနေကစပြီးပို့ထိုးနေအစောပိုင်းအထိ Washington DC ကလွတ်တော်အဆောက်အုံဗဟိုခန်းမကြီးမှာဂုဏ်ပြုထားရှိသွားမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကခရီးယန်ဂျာကာတာအုပ်ချုပ်ရေးမှူးပြုတ်ကျသွားတဲ့နှစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့လူပေါင်းတသိန်းလောက်တင်းငွေတွေကချီတက်ဆန္ဒပြခဲ့ကြပါတယ်။လာမယ့်နှစ်မှာကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတကိုယ်စားလှယ်လောင်းတွေကလူထုထောက်ခံမှုရနိုင်မှုစ조사နေကြတဲ့အချိန်မှာပဲအခုလိုဆန္ဒပြကြတာဖြစ်ပါတယ်။ကမ္ဘာကြီးပုံနှွေးလာမှုဟာအဆိုးအဝါဆုံးအခြေအနေကိုရောက်ရှိနေကြောင်းပိုလန်နိုင်ငံမှာစတင်ကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံအစမှာကုလသမဂ္ဂရာသီဥတုဆိုင်ရာအကြီးအကဲပက်ထရီရှာအက်စပီနိုဆာကပြောကြားလိုက်ပါတယ်။အခုနှစ်ဟာအပူဆုံးလေးနှစ်ထဲမှာတနည်းအပါအဝင်ဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုရဲ့တည်ရောက်မှုတွေဟာအဆိုးအဝါဆုံးဖြစ်ကြောင်းဒီလက်ရှိဖြစ်ပေါ်မှုဟာရာသီဥတုပြောင်းလဲမှုအတွက်အားလုံးအများကြီးလှုပ်ဆောင်မှုလိုအပ်နေတယ်ကိုပြသခြင်းဖြစ်ကြောင်းသူကပြောပါတယ
်။ထိတန်းရောက်နိုင်ငံတကာသတင်းချင်းချက်ကိုကုဇော်ဝင်းနိုင်ကြီးညာပြခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့John Ellison ဖြစ်ပါတယ်။ VOA တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းတူမီတာ24.55 MHz နဲ့လိုင်းနံမီတာ190ကနေအတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဒေါ်လာရှင်များအားလုံးနေ့တည်မှာရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.